Welcome to the Voice of America in Burmese.
Mingla mane khima se Washington ni ro view American tan ga ni 2020 December la 28 tanin la ni mane khin season rei go Myanmar san no chain mane 6 nai ga ni 9 nai thi line meter 2440 ne 51 line meter 190 ro ga ni thong ngan pe ni ba bi chuma khin myo tat ba di mane khin tanin ne go ko yen min thon ne tu pyo pya pe ba me.ကိုဗစ်ကလည်းအမေရိကန်ပြည်သူတွေအတွက်အကူအညီပေးရေးပါဝင်တဲ့အမေရိကန်အစိုးရအသုံးစီဥပဒေမူကြမ်းကိုစနေနေ့ညသကောင်းရံအချိန်ထိအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်မထိုးပေးတဲ့အတွက်အလုပ်လက်မဲ့ခံစား권တိုးပေးတာနဲ့အင်အားကပေးဖို့အတွက်အခက်တွေ့နေသူတွေအကာအကွယ်ပေးထားမှုတွေဟာတနည်းနည်းကစပြီးတက်တန်းကုန်သွားပြီဖြစ်ပါတယ်ဒီဥပဒေမူကြမ်းကိုဒီသတင်းပတ်အစောပိုင်းတည်းကပြင်းပြင်းထန်ထန်ဝေဖန်နေတဲ့သမ္မတထရမ့်ကစနေနေ့အထိလဲကန့်ကွက်နေသေးပါဒါအပြင်လွတ်တော်နှစ်ရက်စလုံးကအတည်ပြုထားတဲ့ဒီဥပဒေချမ်းထဲမှာပါတဲ့ American နိုင်ငံသားတယောက်ကိုထောက်ပံ့ငွေ600စီပဲပေးထားတာကို2000စီပေးဖို့အတွက်သူလိုလားတယ်လို့ဒေါ်လာဘီလျံနဲ့ချီပြီးတခြားအလဟတ်သက်သုံးဆမဲ့ကိစ္စတွေရပ်ဆိုင်းဖြစ်ဖို့လဲ Twitter မှာရေးသားခဲ့တာပါအခုလိုဒေါ်လာ2000စီပေးဖို့သမ္မတရဲ့တောင်းဆိုချက်ကိုသူ့ရဲ့ Republican Party ဝင်တွေကလက်မခံတယ်လို့ဒီလိုထောက်ပံ့ငွေတိုးပေးရတဲ့ညှိနှိုင်းဖို့ Democratic Party ဝင်တွေရဲ့လှုပ်ဆောင်မှုကိုပါသူတို့ကပယ်ချနေပါတယ်ဆိုရတဲ့နောက်ဆက်တွဲအကျိုးဆက်တွေမကြုံရစေဖို့အတွက်တိတ်အေးပါတဲ့ဒီဥပဒေမူကြမ်းကိုသမ္မတထရမ့်လက်မှတ်ရေးထိုးအတည်ပြုပေးဖို့လဲအရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်ဒီဥပဒေမူကြမ်းကိုသမ္မတထရမ့်လက်မှတ်မထိုးရင်အင်္ဂါနေ့အစောပိုင်းကစပြီးအမေရိကန်အစိုးရတစိတစ်ပိုင်းပြေးရဖို့အခြေအနေကြုံတွေ့ရမှာပါဒီလိုမကြုံရအောင်နှိမ့်နှိုင်းမှုတွေအဆင်ပြေခြင်းအထိအစိုးရလုပ်ငန်းလဲပတ်နိုင်ရတဲ့အတွက်ဂျားဖြတ်အစီအစဉ်တစ်ခုလှုပ်ဆောင်ဖို့လဲလွှတ်တော်အမတ်တွေကChristmas ပြည့်ရကိုဖြတ်ပြီးတနင်္လာနေ့ရုံးတက်ဖို့အတွက်စီစဉ်နေကြပါတယ်။ American ပြည်တော်စုမှာ COVID-19 ကာကွယ်ဆေးထိုးပြီးတဲ့နိုင်ငံသားတိကျသမား6သန်းရှိလာပေမဲ့နောက်ထပ်ကူးစက်သူအရေအတွက်တိုးလာနေတဲ့အတွက် Coronavirus ကရောဂါတိုက်ဖျက်ရေးမှာဒီချိန်ဟာအတိမ်းဆုံးမခံတဲ့အချိန်ဖြစ်တယ်လို့ထိပ်တန်း American ကူးစက်ရောဂါပညာရှင်ဒေါက်တာ Anthony Fauci ကတနင်္လာနေ့မှာပြောပါတယ်။ဆောင်ရသည့်အားလိုက်ရဲ့အတွင်းစုဝေးမှုတွေမလုပ်ဖို့ကျန်းမာရေးတာဝန်ခံတွေပြင်းပြင်းထန်ထန်သတိပေးပြောနေတာကိုမလိုက်နာပဲဆွေမျိုးပေါင်းတဲ့တွေနဲ့တွေ့ဆုံဖို့ခီးထွက်နေတဲ့အမေရိကန်နိုင်ငံသား85သန်းလောက်ရှိနေတဲ့အတွက်နိုင်ငံတွင်းရောဂါကူးစက်မှုတိုးလာမှာကိုစိုးရိမ်နေကြတာပါဒေါက်တာဖောက်ချီကအမေရိကန်နိုင်ငံသားတွေကာကွယ်ဆေးထိုးကြဖို့လည်းတိုက်တွန်းနေပါတယ်လောင်းမဲ့လတွေအတွင်းအမေရိကန်209သန်းတွေက85ကနေ80ရာခိုင်နှုန်းလောက်ထိကာကွယ်ဆေးထိုးပြီးသားဖြစ်မယ်လို့ဒေါက်တာဖောက်ချီကခံမှန်းထားပြီးဒါကနိုင်ငံတွင်းဒီကာယောဂါအဆုံးသတ်ရေးအတွက်ကိုခံအားရသူလုံလုံလောက်လောက်ရှိလာမယ်အနေထားဖြစ်နိုင်တယ်လို့လည်းပြောပါတယ်။လာမယ့်နွေရာသီကုန်ကန်နီးဩဂုတ်လလောက်ဆိုအမေရိကန်နိုင်ငံတလွာကာကွယ်ဆေးထိုးပြီးသူအတော်များများရှိလာနိုင်တဲ့အတွက်အဲ့ဒီအချိန်လောက်ဆိုငကိုပုံစံမျိုးလောက်အခြေအနေထိပြန်ရနိုင်ခြင်းရှိတယ်လို့လည်းဒေါက်တာဖောက်ချီကတွက်ဆပါတယ်။အမေရိကန်နိုင်ငံမှာ COVID-19 အကူးစက်ခံသူ19သန်းလောက်ရှိပြီးသေဆုံးရသူက3.3 သန်းကျော်ရှိနေပါတယ်။ဗြိတိန်နိုင်ငံမှာဖြစ်ပွားတဲ့ကူးစက်များဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့အကူးစက်ခံရသူ2ဦးကိုကနေဒါနိုင်ငံအွန်တီရီယိုပြည်နယ်မှာပထမဆုံးတွေ့ရတယ်လို့ပြည်နယ်ချမ်းမရေးအရာရှိတွေကစနေနေ့မှာပြောပါတယ်။ဒီပိုးတဲ့ဟာအရင်တွေ့နေကြပိုးထက်ရန်နှုန်း40ကနေ80လောက်ထိကူးစက်မှုပိုမြန်တယ်လို့ပြောပါတယ်။တောင်ပိုင်းအွန်တီရီယိုပြည်နယ်ကဇုံတွဲမှာတွေ့ရတာဖြစ်ပြီးသူတို့ဟာခီးသွွားရာဇဝင်မရှိတယ်လို့ယောဂရှိသူနဲ့ထိတွေ့ဆက်ဆံမှုလည်းမရှိပါဘူး။အခုပိုးတွေ့ရှိမှုကနေပြည်နယ်တစ်ခုလုံးတွေ့လော့ကဒေါင်းချတဲ့အမိန့်ကိုစနေနေ့ကထုတ်ပြန်လိုက်ပါတယ်။ Ontario ကဆေးပညာရှင်ဒေါက်တာနာဒီယာအလမ်ကတော့ဒီလိုလော့ကဒေါင်းချဖို့လိုအပ်တယ်လို့ပြောပါတယ
်။ We need to just break this cycle of transmission and
ဒီပိုးကူးစက်မှုတံပြားဆက်ဝိုင်းကိုဖျက်ပစ်ဖို့လိုကြောင်းနဲ့ဒီလိုလော့ကဒေါင်းချကန့်ကွက်မှုကနေကူးစက်မှုကိုရပ်တန့်စေနိုင်မှာဖြစ်ကြောင်းပြောသွားတာပါ။ကနေဒါဟာပြည်ရတဲ့သတင်းပတ်တင်မှာပဲဗြိတိန်ကလာတဲ့ခီးတည်တင်းတွေအတွက်ဝင်ခွင့်ကန့်ကွက်မှုကို January 6ရက်နေ့ထိတိုးမြင့်ခဲ့သလိုတောင်အာဖရိကကလာသူတွေအတွက်စစ်ဆေးမှုစောင့်ကြည့်မှုတွေကိုပါတိုးလုပ်ခဲ့တာပါရုရှားနိုင်ငံထုတ် Sputnik 5 Coronavirus ကာကွယ်ဆေးကိုရုရှားသမ္မတ Vladimir Putin ထိုးတော်မှာဖြစ်ကြောင်းရုရှားဆုကပြောခွင့်ရ Dmitry Peskov ကအဆိုအရရုပ်သံမှာတနင်္လာနေ့ကပြောပါတယ်သမ္မတကသူကာကွယ်ဆေးထိုးမှာဖြစ်ပြီးဒီလိုဆေးထုတ်ဖို့တင်ဝင်လုပ်ငန်းစဉ်အလုံးပြီးတဲ့အထိစောင့်နေတာဖြစ်ကြောင်းပြောကြားချက်ကိုကိုကပြီးရုရှားရုပ်သံရိုဇီယာ1ကိုပြောခဲ့တာပါ။က ကိုသမောဆန္ဒအမြောက် Sputnik 5 ကာဝယ်ဆေးထုတ်မယ်အစီအစဉ်ကိုဒီဇင်ဘာအစောပိုင်းကရုရှားမှာစတင်ခဲ့တာဖြစ်ပါတယ်။ဒီကြားဆန်းသတ်မှုတွေလုပ်ပြီးတဲ့နောက်မှာအသက်အရွယ်ကြီးသူတွေအတွက်ဒီကာဝယ်ဆေးသုံးဖို့ရုရှားကျန်းမာရေးဝန်ကြီးဌာနအတိပြုပေးလိုက်ပြီးနောက်တစ်နေ့ဖြစ်တဲ့တနင်္လာနေ့မှာပဲမော်စကိုမြို့တော်ဝင်ကအသက်60လူကြီးပိုင်းတွေကိုတနင်္လာနေ့မှာဆေးစထိုးပေးဖို့လုပ်တော်မယ်လို့ပြောပါတယ်။
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 9.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ရဲမတော်မှာ VOE American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ရန်ကုန်တိုင်းတွင် COVID-19 ကူးစက်မှုတဝက်ကျလာနေတာဟာပြည်သူတွေကဆေးရုံစည်းကမ်းတွေမှာ COVID-19 ရောဂါလာရောက်စစ်ဆေးခံရမှုတွေမလုပ်တော့တာကြောင့်လည်းဖြစ်နိုင်တာကြောင့်တတိထားနေရဆဲဖြစ်ကြောင်းရန်ကုန်ဆေးရုံကြီးမှာတဝန်ထမ်းဆောင်နေသူကျမကြီးတဝန်ရှိသူတို့ကပြောပါတယ်။အဲ့
ဒါကြောင့်မလို့ COVID-19 ထွက်တဲ့လောကလေးကျလာတယ်လို့ဖြစ်နေတယ်နော်။ဒါပေမဲ့ဒါကတကယ်လို့ infection ကဗိုင်းရောစစ်ဆေးမှုမရှိကြတဲ့အတွက်ကြောင့် silent ဖြစ်နေတဲ့ဆိုရင်တော့အနေနဲ့ကြီးတာတကယ်ပဲ infection မရှိတော့ဘူးဆိုရင်တော့လေဒါကသုံးပါးပြာကိစ္စပဲနော်တကယ်လို့ဒါလူတွေအိမ်မှာအနှံ့ပြောက်တယ်တာမန်နဲ့ကြားတယ်ဒီလိုဟာမျိုးတွေလာမပြတော့ဘဲနဲ့နေရင်ဒီကိုဗစ်ကာကွယ်ရေးနည်းလမ်းတွေတိုင်းဆက်နေရင်တော့ပြဿနာမရှိဘူးအဲ့လိုမနေတဲ့အခါမျိုးကြရင်တော့ပြန်တက်ကောင်းတက်လာမယ်နော်အဲ့ဒါကိုပဲချင်းနေလို့ချင်းနေမှာရှိတယ
်ရန်ကုန်စေယုံကြီးအရေးပေါ်ကုသမှုဌာနဌာနမှုဒေါက်တာမော်မော်ဦးက VOE ကိုပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီဇင်ဘာလ29ရက်နေ့အတွက် COVID-19 တက်ခွဲနမူနာပေါင်း 16,609 ခုစစ်ဆေးခဲ့တဲ့အထက်ပိုးကူးစက်သူ606ယောက်ထပ်ပြီးတွေ့ရှိခဲ့ပါတယ်ဒါကြောင့်ကူးစက်သူစုစုပေါင်း 132,886 ယောက်ရှိပြီဖြစ်ပါတယ်ပြီးခဲ့တဲ့24နာရီအတွင်း COVID-19 ကြောင့်သေဆုံးသူက22ယောက်ရှိတာကြောင့်အခုအထိသေဆုံးသူစုစုပေါင်း 2,601 ယောက်ရှိပြီးဖြစ်ကြောင်းကျန်းမာရေးနှင့်အစိုးရဝန်ကြီးဌာနကြေညာချက်မှဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒုတိယအတုအဖြစ်ဘတ်ဆန်ချာဂျင်ကိုပြောင်းရွှေ့ပေးဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်အနာဘိုင်းတွေကဒီနေ့ခုနေ့ကပြောပါတယ်။ဒုက္ခသည်တွေကိုဝီလန်တဲ့ဂျင်ကိုထပ်ပြီးမရွှေ့ပြောင်းပေးဖို့လူခွေရေးဖွဲ့တွေတောင်းဆိုနေတဲ့ကြားကနောက်ထပ်လူတထောင်ဝန်းကျင်လောက်ကိုသိပ်မကြခင်ရက်တွေမှာပြောင်းရွှေ့ပေးမှာဖြစ်ပါတယ်။ဒီလအစောပိုင်းကလည်းဒုက္ခသည်1,600ကျော်ကိုရွှေ့ပြောင်းပေးခဲ့ပြီးဖြစ်ပါတယ်။သူတို့ကိုစစ်တကောင်းကိုအရင်ရွှေ့ပြောင်းပေးပြီးမှဒီအတက်ကြပါမှုတည်ပြီးပါစင်ဂျာကျုံးကိုဆက်ပြီးရွှေ့ပြောင်းပေးမှာဖြစ်ကြောင်းအမြင့်ဖော်လို့သူဘင်္ဂလားဒေ့ရှ်တောင်ဝန်ရှိသူတို့ကိုကိုကပီရိုက်တာသတင်းကပြောပါတယ်။ဒုက္ခသည်တွေသူတို့စန္ဒာလျောက်ပြောင်းရွှေ့လာလို့လေဒုက္ခသည်ရေကင်တွင်နေသူဘင်္ဂလားဒေ့ရှ်အစိုးရအရာရှိမိုဟာမက်ရှမ်ဆူဒိုဇာကပြောပါတယ်ကုလသမဂ္ဂအဖွဲ့ကတော့အခုလိုလူတွေကျွန်းပေါ်နေရေးထိုင်ရေးလုံခြုံစစ်ချရာမှုနဲ့ဤပညာဆိုင်ရာကဲဖြတ်မှုတွေလှုပ်ဆောင်ဖို့အတွက်ခွင့်ပြုချက်မရဘူးလို့ပြောသလိုပြောင်းရွှေ့မှုတွေမှာပါဝင်ပတ်သက်မှုလည်းမရှိပါဘူးဘင်္ဂလားဒေ့ရှ်အစိုးရကတော့ကျွန်းပေါ်ကိုလူလိုလားလားပြောင်းရွှေ့လို့တဲ့ဒုက္ခသည်တွေကိုသာရွှေ့ပြောင်းပေးနေတာဖြစ်ကြောင်းနဲ့အခုလိုရွှေ့ပြောင်းပေးတာကြောင့်ဒုက္ခသည်တန်းကျော်ရှိတဲ့လူပြည့်ကျနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကဒုက္ခသည်စခန်းတွေတက်တရာရစေမယ်လို့လည်းပြောပါတယ်ရိုဂျာ3လုံးကိုလက်မခံတဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်ပဲစကန်တွေမှာရောက်ရှိနေတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံမယ်လို့ပြောထားပေမဲ့လက်တွေ့အကောင့်တွေဖော်နိုင်ခြင်းမရှိသေးပါဘူးမြန်မာနိုင်ငံကိုပြန်ရင်နောက်ထပ်အကြမ်းဖက်မှုတွေဖြစ်ပေါ်မှာကိုဒုက္ခသည်တွေကိုယ်တိုင်စိုးရိမ်နေတာကြောင့်လည်းနေ့ရက်ပြန်ပို့ရေးကြိုးပမ်းချက်တော်များများမောင်းပင်ပင်ဖြစ်ခဲ့ရတယ်လို့ Reuters Link ကပြောပါတယ်ခင်ဗျာအခြားတဲကြုံတွေ့နေရတဲ့နီပေါ်နိုင်ငံရဲ့အခြေအနေကိုလေ့လာခဲ့ဖြတ်ဖို့တရုတ်စစ်မြေရာရှိသူတနင်္ဂနွေနေ့ကနီပေါ်နိုင်ငံကိုသွားရောက်ခဲ့ပါတယ်တရုတ်ကွန်မြူနစ်ပါတီအပြည်ပြည်ဆိုင်ရာဌာနကဒုတိယဝန်ကြီးကိုရဲဆောင်ရဲ့ခရီးစဉ်ဟာပြည်ခဲ့တဲ့တရင်ဘက်ကနီပေါ်ဝန်ကြီးချုပ်ကပါလီမန်ကိုဖျက်သိမ်းပြီးတဲ့နောက်နီပေါ်နိုင်ငံရဲ့အကြက်တဲကိုဖြေရှင်းဖို့အင်အားကြီးအိန္ဒိယချင်းတရုတ်နိုင်ငံရဲ့ပထမဆုံးတန်တမာရေးကြိုးပမ်းချက်ဖြစ်ပါတယ်။မကြာခင်နှစ်တွေတည်းနီပေါ်နိုင်ငံနဲ့အခြေခံအဆောက်အုံလုပ်ငန်းနဲ့အကူအညီပေးရေးအစီအစဉ်တွေမှာတရုတ်နိုင်ငံကအမေရိကန်ဒေါ်လာတန်းချီသုံးစွဲနေကြတာဖြစ်ပါတယ်။နီပေါ်ဝန်ကြီးချုပ်ကပါလီမန်ကိုဖျက်သိမ်းပြီးရွေးကောက်ပွဲဆောင်ကျင်းပဖို့တောင်းဆိုခဲ့တာကြောင့်နိုင်ငံရေးမကြိမ်တက်မှုတွေဖြစ်ပွားခဲ့သလိုလန်ပေါ်ထရက်ဆန္ဒပြမှုတွေလည်းပေါ်ပေါက်ခဲ့တာပါတရုတ်ဒုတိယဝန်ကြီးကိုရဲဆောင်အနေနဲ့ဒီပေါ်ဝန်ကြီးချုပ်အိုလီနဲ့ရောသူ့ကိုစန့်ကျင်သူတွေကိုပါတွေ့ဆုံဖို့ရှိတယ်လို့ဒီပေါ်အာနာယာ NCP ပါတီဘဟုအဖွဲ့ဝင်ဗစ်ရှနူရာဂျဲကရိုက်တာသတင်းဌာနကိုပြောပါရခင်ဗျာ COVID-19 ကာကွယ်ဆေးကြိုတင်ရောင်းချဖို့ကြော်ညာနေတဲ့ထိုင်းပုဂ္ဂလိကဆေးရုံတရုံကို နိုင်ငံတွင်းကာကွယ်ဆေးအတည်မပြုရသေးတဲ့အကြောင်းပြချက်နဲ့ကြော်ညာရဆိုင်ပေးဖို့ထိုင်းအာဏာပိုင်တွေကတနင်္ဂနွေနေ့ကတားမြစ်လိုက်ပါတယ်။ကြော်ညာပိတ်ခံရတဲ့ Viva Verde ဆေးရုံကတော့မိုဒါနာရဲ့ COVID-19 ကာကွယ်ဆေးနှစ်ကြိမ်ထိုးနှံမှုအတွက် online ကနေတည်တံ့ကြိုတင်ကာကွယ်ဆေးတစ်ထောင်ခဏဦးရောင်းချပေးမယ်ဆိုပြီးကြော်ညာကနားလည်မှုလွဲပြီးကြော်ညာခဲ့တာလို့ Reuters သတင်းကိုပြောပါတယ်။ဆေးရုံရဲ့ကြော်ညာအရချိုးတင်စီးရင်သွင်းကဘတ်4000ကြာပြီးထိုးစင်းနေပါဆိုရင်ဆေးထိုးပြီးတဲ့အထိဘတ်ငွေ1000အမေရိကန်ဒေါ်လာ330ကုန်ကြမှာဖြစ်ပါတယ်။ထိုင်းကျန်းမာရေးဝန်ကြီးဌာနကတော့နိုင်ငံတွင်း COVID-19 ကာကွယ်ဆေးတစ်ခုကိုမှအတိမပြုရသေးတာကြောင့်ဒီကြော်ညာကိုဆေးရုံစီးနင်းစည်းကမ်းတွေကိုဖောက်ပြတ်တာဖြစ်လို့ဖယ်ရှားပြဖို့အမိန့်ထုတ်တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ရှင်းလင်းခဲ့ပါတယ်။ဒီကိစ္စကနားလည်မှုလဲတာတသက်ဖြစ်လို့အခုအဲ့ဒီအစီအစဉ်ကိုရဆိုင်ထားကြောင်းနဲ့ဆေးရုံအနေနဲ့ကာကွယ်ဆေးတွေကိုကြိုတင်မှယူဖို့စီစဉ်ခဲ့ပေမဲ့အခုတော့ရဆိုင်လိုက်ပြီဖြစ်ကြောင်း Viva Verde ဆေးရုံကြံကြားရမှုချိုက်ဆက်ကူပွဲဝတ်ကရိုက်တာသတင်းဌာနကိုပြောပါရယ်အစောပိုင်းကတော့ဒီအစီအစဉ်ရ2021ခုနှစ်နောက်ပိုင်းမှာကာကွယ်ဆေးရဖို့ဇန်နဝါရီလ31ရက်နေ့နောက်ဆုံးထားကြိုတင်မှကြားရမယ်လို့ကြေညာခဲ့တာဖြစ်ပါတယ်ဒီလိုအနေနဲ့ခင်နောက်ဆုံးရသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့တူကြေညာခဲ့တာပါအခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
COVID-19 ကာကွယ်ဆေးဝယ်ယူရေးအိန္ဒိယရဲ့ Serum Institute ကုမ္ပဏီနဲ့မြန်မာနိုင်ငံသားနားလည်မှုစာကြုံလွှာလက်မှတ်ရေးထိုးလိုက်တဲ့တစ်ချိန်တည်းမှာပဲရန်ကုန်ပြည်သူ့ဆေးရုံကြီးမှာတော့ကာကွယ်ဆေးဦးစားပေးထိုးနှံပေးမဲ့လူစည်းရင်းကိုပြုစုနေတဲ့အကြောင်းကိုတင်ပြချင်ပါတယ်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံတွင်ကိုဗစ်ကူးစက်ပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်အိန္ဒိယရဲ့ကာကွယ်ဆေးထုတ်လုပ်ငန်းကြီးဖြစ်တဲ့ Serum Institute of India ထံကနေကိုဗစ်ကာကွယ်ဆေးအလုံးရေတန်းနဲ့ချီဝယ်ယူနိုင်ဖို့နိုင်ငံသားနားလည်မှုစာကြုံလွှာ MOU ကိုဒီဇင်ဘာ24ရက်နေ့မှာလက်မှတ်ထိုးခဲ့တာပါညူဒေလီမြို့မှာတာဝန်တောင်းဝန်ရှိသူတွေအပါအဝင်ကျန်းမာရေးနဲ့အာကစားရေးဝန်ကြီးဌာနစေတုသေသနာဦးစီးဌာနကညွှန်ကြားရေးမှူးချုပ်ပမောက္ခဒေါက်တာဇော်တန်းထွန်းဦးဆောင်နဲ့ဤပညာကိုယ်စားလှယ်အဖွဲ့နဲ့ Serum ကုမ္ပဏီတာဝန်ရှိသူတွေကြားအွန်လိုင်းကတဆင့်သဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်မကြာခင်ကာလမှာမြန်မာနိုင်ငံတွင်ကိုဗစ်ကာကွယ်ဆေးစထိုးပေးဖို့အစီအစဉ်ရှိကြောင်းသတင်းမဆင်ပြည်သူကိုတင်ပြနေတဲ့ရုပ်သံအစီအစဉ်မှာနိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြီးခဲ့တဲ့တောက်ကြနေ့မှာပြောဆိုသွားပါတယ်
။ကာကွယ်ဆေးကိုလူ15ဆန်းအတွက်ဝယ်ယူဖို့အတွက်အခုကျွန်တော်တို့အဖွဲ့တစ်ခုကအိန္ဒိယနိုင်ငံမှာရောက်နေပါတယ်။ဒီကာကွယ်ဆေးဝယ်ယူရေးကိစ္စတွေနဲ့ပတ်သက်လို့ဆိုလို့ရှိရင်နောက်တစ်ပတ်လောက်အတွင်းမှာတိတိကျကျပို့ပြီးတော့သိရပါလိမ့်မယ်။ကျွန်တော်တို့ဟာကာကွယ်ဆေးဝယ်ယူဖို့နံပါတ်ထုတ်ပြီးပြီးအလုံးအစင်သိရှိပြီးပြီဆိုတာနဲ့မကြခင်ကာလမှာဒီကာကွယ်ဆေးထိုးတဲ့အစီအစဉ်တွေစဖို့လည်းကျမတို့စီစဉ်ထားပြီးပါပြီအဲ့ဒါတတိုင်းပြည်လုံးမှာပေါ့နော်ဥပမာအဖြစ်စင်တော့ပထမဦးစားပေးရတော့ကျမတို့ခြေတန်းကကျမကြီးဝန်တန်းနေပေါ့အဲ့ဒါပြီးတော့မှနောက်ကျမတို့အနေနဲ့နိုင်ငံအတွက်ကောဟိုပြည်သူတွေအတွက်ကောလိုအပ်ချက်အရာကျမတို့တဆင့်ပြီးတဆင့်လုပ်သွားမှာဖြစ်ပါတယ်
အိန္ဒိယကနေဝယ်ယူမဲ့ကိုဗစ်ကာကွယ်ထိုးဆေးတွေမြန်မာနိုင်ငံကိုဘယ်တော့ရောက်လာမလဲဆိုတာအတိအကျမပြောနိုင်သေးပေမဲ့ Oxford တက္ကသိုလ်နဲ့ AstraZeneca ကုမ္ပဏီတို့ပူးပေါင်းဖော်ဆက်ပြီး Serum Institute ကုမ္ပဏီကထုတ်တဲ့ COVID-19 ကာကွယ်ဆေးကိုမှာယူထားတာဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရသူဒေါက်တာတန်းနိုင်စိုးကပြောပါတယ
်။ဟိုကတော့ AstraZeneca ပဲ။ AstraZeneca အိန္ဒိယမှာထုတ်မဲ့ဆေးပေါ့နော်။အဲ့ဒီအဖွဲ့ပြန်လာပြီးရင်သူတို့ officially သတင်းထုတ်ပြန်နိုင်မယ်။
ကိုဗစ်ကာကွယ်ဆေးတွေမြန်မာနိုင်ငံကိုရောက်လာခဲ့ရင်ကိုဗစ်ကာကွယ်ကုသရေးအတွက်ရှေ့တန်းမှာလုံဆောင်နေကြသူတွေကိုဦးစားပေးထိုးနှံပေးသွားဖို့စီရင်ပြုစုနေကြောင်းရန်ကုန်ဆေးရုံကြီးအရေးပေါ်ကုသမှုဌာနမှူးဒေါက်တာမော်မော်ဦးက VOA ကိုပြောပါတယ
်။ကိုဗစ်ရဲ့ policy ကတော့ကျွန်တော်ပထမဆုံးရောက်လာတဲ့ခါတည်းက healthcare provider လောက်ပဲ။ကျန်းမာရေးဝန်ထမ်းတွေပေါ့ပြည်ဦးနဲ့ဒီ center တွေမှာနေနေတဲ့လူတွေနဲ့အဲ့ဒီဟာတွေကိုအရင်ထိုးမှာပေါ့။အဲ့ဒီအတွက်တော့စီရင်တောက်ပြီးသားရှိတယ်။ဒုတိယတစ်ဆင့်ကတော့ကိုမောပေးတကြီးရှိတဲ့လူတွေနဲ့ပကြီးရဲ့ဦးတွေထိုးမယ်လို့ပြောရင်အဲ့ဒီစီရင်ရအခုတည်းကကြေကြာကြာမပြုတ်ပြရသေးဘူး public ကိုထိုးပေးဖို့စိတ်ကဖြစ်လာရင်တော့အဖြစ်များတယ်ကျွန်တော်ရန်ကုန်ဆိုတဲ့ရန်ကုန်မှာရှိတဲ့အဖြစ်များတဲ့မြို့နယ်တွေရှိတယ်လေဆိုင်သာယာတို့ဤစိန်တွေအဲ့လိုဖြစ်တဲ့များတဲ့မြို့နယ်တွေဥပပေးပါတယ်ကိုမတပီလုံးနဲ့ကြည့်ရင်တော့ရန်ကုန်လို့မန္တလေးတို့မကွေးတို့အေရဝီတို့ကဖြစ်များတဲ့နေရာတွေမှာပါတယ်ကျမနဲ့အားသာဝင်ဌာနကဒေနီယာကိုဘယ်လိုထိုးမယ်ဆိုတဲ့အသေးစိတ်အစီအစဉ်မထုတ်ပြန်ဘူးတကယ်။
အိန္ဒိယနိုင်ငံကိုလက်တလောရောက်ရှိနေတဲ့ကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနစေတုသေသနာဦးစီးဌာနဤပညာကိုယ်စားလှယ်အဖွဲ့ဟာအိန္ဒိယနိုင်ငံဆိုင်ရာမြန်မာတမန်ကြီးနဲ့အတူဒ ဒီဇင်ဘာ21 22ရက်နေ့တွေမှာအိန္ဒိယဆေးသုတေသနကောင်စီကျန်းမာရေးသုတေသနဌာနအိန္ဒိယဇီဝနည်းပညာဌာနအိန္ဒိယဆေးဝါးထိန်းချုပ်မှုဘူနဲ့ပြပရေးရဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံပြီးကိုဗစ်ကာကွယ်ဆေးရရှိဖို့ဆွေးနွေးခဲ့ပါတယ်။ဒါ့အပြင်2021ခုနှစ်အစောပိုင်းမှာအိန္ဒိယအစိုးရထံကနေ G2G အစီအစဉ်နဲ့ကိုဗစ် -19 ကာကွယ်ဆေးရရှိနိုင်ဖို့ကိုလည်းအိန္ဒိယအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ကြောင်းနိုင်ငံရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာအခုရက်ပိုင်းတွင်ကိုဗစ်ကူးစက်လူနာသစ်အနည်းငယ်ကျဆင်းလာတယ်လို့မြန်မာရေးဝန်ကြီးဌာနတာဝန်ရှိသူတွေပြောပေမဲ့သတိထားစောင့်ကြည့်ရအောင်မှဖြစ်တယ်လို့ကိုဗစ်ကုသရေးမှရှေ့တန်းကပါဝင်နေတဲ့မြန်မာရေးပညာရှင်တချို့ကပြောပါတယ်။ဒီဇင်ဘာ29ရက်နေ့ည8:00မြန်မာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရအခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူပေါင်း132,000ကျော်ရှိပြီးကိုဗစ်ကြောင့်သေဆုံးသူ2600ကျော်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ
။ကနဝင်ကိတိတာဆိုရင်လူအတော်များများကမုန်းဆက်လို့ဥရောပကကနဝင်ဂီတပညာရှင်တွေကိုပဲမြင်အောင်မိကြမှာပါ။ဒါပေမဲ့ကနဝင်ကိတိတာငါကဒီထက်ပိုပြီးတော့ကျေဝန်းနေဆိုတဲ့အကြောင်းဝါရန်ခါနာချုံချုံနဲ့နီတီခန်ခမ်လန်ဝန်ကဒရင်ပိပူထားပါရဲ့ကျမများပြင်အောင်ပါရှင်။Michael Amnetka Kent State တက္ကသိုလ်မှာစီးပွားရေးပညာသင်ကြားနေသူတူဖြစ်ပါတယ်။ဂီတနဲ့ပတ်သက်လို့အသစ်တွေကိုအမြဲလေ့လာနေတတ်တဲ့သူကတက္ကသိုလ်ထိုင်းယူရာဂီတအဖွဲ့မှာပါဝင်မှုစီရင်ပေးသွင်းခဲ့ပါတယ်။
My first like probably 3 days that I was here I was just playing like I
ပထမ3ရက်လောက်ကတော့တီးနေရပေမဲ့လေကိုယ့်ဟာကိုယ်ဘာလို့မမှန်းတော့နားမလည်မိဘူး။အာယုံသိစူးစိုက်လို့လည်းမရဘူးလို့သူကပြောပါတယ်။တခြားဒီသင်တန်းကိုတက်တဲ့သူတွေလည်းသူ့လိုပဲခံစားရပါတယ်။
I had heard Thai classical music before.
အရင်ကထိုင်းယူရာဂီတကိုမကြားဘူးဒီတော့မတူတဲ့ယဉ်ကျေးမှုတစ်ခုပေါ့ဘုမေလေးလေးပြောရရင်ဒါကိုနားမလည်ခဲ့ဘူးနောက်ပိုင်းအဖွဲ့ရေးဝင်ပြီးတော့မှရေရရရတိလာတယ်လို့အခုတော့ဒီဂီတကိုတကယ်တမိုးထားရလာပါပြီ
အမေရိကန်နိုင်ငံမှာထိုင်းယူရာဂီတအဖွဲ့သိမ်းမရှိပါဘူးKent State တက္ကသိုလ်ကို1988ခုနှစ်တုန်းကတည်ထောင်ခဲ့တာဖြစ်ပြီးအခုဒီတက္ကသိုလ်က American နိုင်ငံတွင်ထိုင်းယူရာဂီတကိုသင်ယူနိုင်တဲ့တက္ကသိုလ်3ခုထဲမှတစ်ခုပါဝင်ပါတယ်။ကျောင်းသားတွေအနေနဲ့တိခတ်ရတဲ့ကရိယာတွေနဲ့လေမှုတူရိယာတွေကိုတိခတ်ဖို့သင်ယူနိုင်ပါတယ်။ဒီဂီတကထိုင်းယူရာအကနဲ့ပြဿနာတွေမှာတိခတ်လို့ရှိတဲ့ဂီတမျိုးဖြစ်ပါတယ်
။ Set Go Pam Ting Da Ram
ထိုင်းယူရာဂီတပညာရှင် Priwananom Kham ကဒီဂီတအဖွဲ့ကိုဥဆောင်လာတာနှစ်20လောက်ရှိပါပြီ။သူကငယ်ကတည်းကယူရာဂီတကိုချစ်မြတ်နိုးသူပါ။သူချစ်မြတ်နိုးတဲ့ဂီတကိုအမေရိကန်ကျောင်းသားတွေကိုမျှဝေသင်ကြားပေးရတာကိုလည်းပျော်ရွှင်ကြည်နက်နေသူဖြစ်ပါတယ်
။ Que การเรียนดนตรีเนี่ยมันไม่ใช่ดนตรีอย่างเดียวนะมันเป็นอะไรที่เปิดหน้าต่าง
กีตาร์ကိုသင်ယူရဲဆိုတာဂီတသင်ဂီတတွေတန်ဆင်တွေတတ်တတ်မဟုတ်ပါဘူး။တကယ်တော့ဒါကနိုင်ငံတစ်ခုရဲ့လူတွေနဲ့ယဉ်ကျေးမှုကိုလေ့လာနိုင်တဲ့ပရင်းပေါက်ပါ။သူတို့ထိုင်းဂီတာကိုယဉ်ကျေးလာရင်ထိုင်းလူမျိုးတွေထိုင်းစားစာတွေကိုယဉ်ကျေးလာမယ်။ဒီလိုပဲပေါ့ဂီတာဆိုတာချစ်မြတ်နိုးခြင်းအတတ်ပညာပါ
။ဒါပေမဲ့ဒီအဖွဲ့ထဲမှာအမေရိကန်ကျောင်းသားတွေပါဝင်လာဖို့ကတော့သူတို့ကိုဆွဲဆောင်နိုင်ဖို့လိုပါသေး
။ပကတိနဲ့ကြဟာတဲ့ထိမရင်တို့တွေ့ထိုင်နေတော့
ထိုင်းဂီတာကိုသင်ကျင်တဲ့ကျောင်းသားတွေသိမရှိဘူး။သူတို့ကထိုင်းဂီတာကဘာမှန်းကိုမသိတာ။ပြီးတော့တာယာချင်းကျောင်းမှုလည်းမရှိဘူးလို့ထင်ကြတာပါ။ဒါကပြောစရာကောင်းတယ်ဆိုတာသူတို့ယုံကြည်လာအောင်ကျွန်တော်လုပ်ရတော့တာပေါ့
ထိုင်းယူရာဂီတကိုတင်ယူလေ့လာရတာကဂန်ဒဝင်ဂီတနဲ့ပတ်သက်လို့အမြင်ကျေလာစေတယ်လို့တချို့ကပြောပါတယ
် Classical music isn't just like Beethoven and Bach
like ဂန်ဒဝင်ဂီတဆိုတာရှင်တို့ထည့်တယ်လို့ Beethoven နဲ့ Bach တိပဲမဟုတ်ပါဘူးကမ္ဘာအနှံ့မှာလည်း Beethoven နဲ့ Bach တွေသွားရတယ်မတူတဲ့ရှင်တို့ရဲ့စိတ်အာရုံကိုဆွဲဆောင်နိုင်တဲ့ဂန်ဒဝင်ဂီတတွေအများကြီးရှိပါတယ်ဒီစာသင်နှစ်မှာတော့အားလုံးအတူကိုယ်တိုင်တိမောက်ကြဖို့ဆိုတာမဖြစ်နိုင်ပါဘူးဒါကြောင့်ပရိသတ်အများစုကြည့်ရှုနိုင်အောင်သူတို့အဖွဲ့ကထိုင်းဂန်ဒဝင်တေးပချင်းလေးဘုတ်ကို YouTube နဲ့ Facebook စာမျက်နှာတွေမှာတင်ပေးခဲ့ပါတယ်ကျမများသစင်အောင်ပါရှင
်ဗီအိုအမေရိကန်အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ရှင်များရှင်ကျမစုမမဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးကအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ NLD ဆိုရရဲ့ပထမသတ္တမ်းမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆုံးရှုံးပြီးတက်ကြွလှုပ်ရှားသူတွေဖမ်းဆီးတရားစွဲဆိုခံရတာမျိုးရှိခဲ့တာကြောင့်အခုလာမယ့်2021 NLD ဆိုရဒုတိယသတ္တမ်းမှာတော့ဒီမိုကရေစီပြည်ပြည်ပြောင်းလဲမှုတွေအမှန်တကယ်လုပ်ဖို့လိုမယ်လို့လှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်းဖွဲ့ရဲ့တည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြစ်အောင်ကိုကျမစုမွန်ကဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့မြန်မာဒီမိုကရေစီဆွေးနွေးကအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်ဟုတ်ကဲ့ကိုရဲဝေဖြစ်အောင်ရှင်မင်္ဂလာပါမြန်မာနိုင်ငံမှာပြီးခဲ့တဲ့ဒီ NLD အစိုးရသက်တမ်းကာလအတွင်းမှာပေါ့နော်အထူးသဖြင့်နိုင်ငံသားတို့ရဲ့အခွင့်အရေးပေါ့နော်ဒီမိုကရေစီစံနှုန်းတွေနဲ့အညီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာသတင်းရယူပိုင်ခွင့်ဒီလွတ်လပ်ခွင့်တွေနဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေအကဲဆတ်မှုတွေရောနောက်ပြီးတော့အခက်အခဲတွေနဲ့လည်းအများကြီးရင်ဆိုင်ခဲ့ရတဲ့အနေအထားတွေနဲ့ကြုံရတယ်ဆိုပြီးတော့သတင်းချက်လက်တွေစီရင်ခံစာတွေမှာလည်းဖော်ပြခဲ့တာရှိတယ်အဲ့ဒီမှာအတန်အဖွဲ့အနေနဲ့လည်းဒီဇိုင်းမမတ်ဒါတွေနဲ့ပတ်သက်ပြီးတော့ထောက်ပြခဲ့တာတွေတောင်းဆိုခဲ့တာတွေရှိတယ်ဆိုတဲ့အခါကျတော့ဘလို့ချိုးဖောက်မှုတွေနဲ့ရင်ဆိုင်ခဲ့ရလဲဘာတွေစိန်ခေါ်မှုတွေနဲ့ကြုံတွေ့ခဲ့ရလဲဆိုတာအရင်ဆုံးရှင်းပြပေးပါရှင်
ဟုတ်ကဲ့ခင်ဗျာအရှိတတမ်းမှာဆိုရင်တော့ကျွန်တော်တို့မြင်လာကတော့စိန်ခေါ်မှုအနေနဲ့ဆိုရင်တော့ဒီမိုကရေစီယဉ်ကျေးမှုကိုပေါ်ဆောင်ဖို့ရမှာအဓိကစိန်ခေါ်မှုဖြစ်နေတယ်ဆိုတော့ဒီမိုကရေစီယဉ်ကျေးမှုကဘာကိုကျွန်တော်အဓိကဆိုလိုချင်လဲဆိုတော့အချက်နဲ့ချက်ပါတစ်ခုကတော့လွတ်လပ်စွာထုတ်ဖော်ပတ်စုံခွင့်ဖြစ်ပါတယ်နောက်တစ်ခုကတော့ရက်သားအခန်းကဏ္ဍဖြစ်ပါတယ်ဆိုတော့ဒီနှစ်ခုလုံးကလည်းပဲဆက်ဆက်နေပါတယ်လွတ်လပ်စွာထုတ်ဖော်ပတ်စုံခွင့်ဆိုရဲဆိုရှယ်မီဒီယာမှာဖြစ်စေဘလော့ဂ်တွေဝက်ဘ်ဆိုက်တွေမှာဖြစ်စေမြေပြင်မှာဖြစ်စေကိုယုံကြည်တာတွေကိုဟိုပြောနိုင်ဖို့ဆိုနိုင်ဖို့ဝေဖန်ထုတ်ပြနိုင်ဖို့ပြီးတဲ့အခါမှာကိုမကြိုက်မကြိုက်တဲ့အကြောင်းကိုပြောနိုင်ဖို့စားတဲ့ဟိုအကြောင်းအရာတွေမှာကဟိုနိုင်ငံသားတွေပြည်သူတွေနေနဲ့အခက်အခဲတွေအများကြီးရှိခဲ့တယ်ပေါ့နော်။နံပါတ်1ကတော့ဘာဖြစ်မလဲဆိုရင်တော့ဒီမတရားတဲ့ဥပဒေတွေရှိနေခြင်းကပြည်သူတွေအတွက်ကိုဆက်ဆံစားရှိလို့ခေါ်တဲ့ကိုယ့်ဘာသာကိုဟိုနှုတ်ပိတ်လိုက်မှုကိုဖြစ်စေရပေါ့နော်။ဆိုတော့6 6ကားကြီးလိုမျိုးနာမည်ကြီးဥပဒေတွေရှိနေတယ်။နိုင်ငံတော်လိုမျိုးဥပဒေတွေရှိခဲ့တယ်။အကြမ်းဖက်မှုဥပဒေတွေရှိခဲ့တယ်။မတရားတဲ့ဆက်တမ်းမှုဥပဒေတွေရှိခဲ့တယ်။အဲဒီအခါမှာဒါမှန်ပြည်သူတွေအရသာပြည်သူတွေကနေပြီးတော့မှနိုင်ငံရေးနဲ့ပတ်သက်လို့အကြောင်းအရာတစ်ခုကိုပြောဆိုမယ်ဆိုလို့ရှိရင် okay ငါ66ကြာကြီးနဲ့တရားစွဲခံရမလားလို့ငါကတော့ဟိုဘယ်ဥပဒေနဲ့တရားစွဲခံရမှာလဲလို့ဆိုတာကိုပြည်သူတွေကအကြောက်တရားနဲ့ခံစားနေရပြီးတော့မှဆက်ဆံစားဖြစ်နေရပေါ့နော်ဆိုတော့သတင်းမီဒီယာတွေမှာဆိုလို့ရှိရင်လည်းသတင်းတစ်ပုဒ်မရှိခင်မှာအချင်းချင်းကိုစဉ်းစားနေရတဲ့အနေအထားဖြစ်နေတယ်ပြီးတဲ့အခါမှာတာဝန်ယူထားတဲ့အစိုးရတွေတို့တက်မတော်တွေစတဲ့အာဏာပါဝါပြုတ်ရေးပိုင်းမှာ decision ထမဲ့နိုင်စမ်းမှာရှိနေတဲ့သူတွေအကြောင်းကိုရေးလို့ရှိရင်မှတော့မှပုံလုံးတိထားတဲ့အနေအထားဖြစ်နေတယ်ဒါကြောင့်မလို့ဒီကျွန်တော်တို့အကြောက်တရားရောဆက်ဆံတာရှိဆိုရဲအရာရောဒီနှစ်ခုလုံးကပေါ့နော်ပလန်မိုးလာပြီးတော့မှလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေစတဲ့ဒီမိုကရေစီရင်ကျေးမှုကိုအကောင့်တွေပေါ်ပူရမှာခက်ခဲဖြစ်နေမှာတွေ့ရတယ်အဲ့ဒီအရာမှာကျွန်တော်တို့ကနေပြီးတော့မှဒီမတရားတဲ့ဥပဒေနဲ့ထောင်နဲ့နှစ်ပေါင်းများစွာချနေတာတွေကလည်းဟိုတက်တည်ပဲအခုဆိုလို့ရှိရင်ဒီရခိုင်မှာဖြစ်နေတဲ့ပြည်တွင်းစစ်ကိုဆန့်ကျင်တာတို့ပြီးတဲ့အခါမှာအင်တာနက်ပြန်ဖွင့်ပေးဖို့လို့တောင်းဆိုတဲ့ဒီတောင်းသားတွေပေါ့နော်ပကတ်ကတောင်းသားတွေကအခုဆိုရင်ထောင်နဲ့ခုနှစ်နှစ်ကျော်ချခံထားရတယ်ဆိုတော့ဒါကတော်တော်လုံခြုံရေးကိစ္စတည်းရပဲဒီဒီမိုကရေစီရင်ကျေးမှုကတော့ဒီကျွန်တော်ချိုးဖောက်ခံနေရတယ်ကျွန်တော်တို့ကရှေ့ကိုတည့်တည့်မသွားလို့မြင်ရတာပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီခုဒီအရသာဆိုရလက်ထက်မှာအဓိကအများဆုံးပေါ့နော်ဒီတရားစွဲဆိုအမှုဖွင့်ခံရတဲ့ပုံမှန်တွေကဘယ်လိုပုံမှန်တွေဖြစ်တယ်လဲနောက်ပြီးတော့ဒီအတရားစွဲဆိုအမှုဖွင့်ခံရတဲ့ဒီပုံကိုယ်တွေပေါ့နော်အဲ့ဒါတွေကတက်ကြွလှူရှားသူတွေပါမယ်သတင်းမီဒီယာသမားတွေပါမယ်ဆိုတော့အဲ့ဒီအခြေအနေတွေရောနည်းနည်းလေးရှင်းပြပေးပါရှင
့်တရားစွဲဆိုအသုံးပြုကြတဲ့ပုံမှန်တွေကတော့ဒီစက်တွေဥပဒေပုံမှန်66ကားချစ်ဖြစ်တော့တွေ့ရတယ်စက်တွေဥပဒေပုံမှန်ပြင်တော့ဒီမင်းစုစီဥပဒေကိုအသုံးပြုပြီးတော့မှဒီစီတန်းလှည့်လှည့်မှုတွေကိုပိတ်ပင်တာတွေတွေ့ရတယ်ပြီးရဲ့ခါမှာတော့နိုင်လုံးလုံးဥပဒေတို့ပြီးရဲ့ခါမှာနာမည်ကြီးဖြစ်တဲ့ဒီရာဇတ်ကြီးပုံမှန်905ကာကြီးခါကွေးတို့ကတော့နောက်မှလိုက်လာတဲ့ဥပဒေကြီးအများဆုံးဥပဒေဖြစ်တာကိုကျွန်တော်တို့ကတွေ့ရပါတယ်ဆိုတော့ဆိုတော့အဲ့ဒီတော့မှကျွန်တော်တို့ကဟိုအရှင်ဖြစ်တုန်းကဒီထောင်ထဲတသက်တချုံတိချလေးရှိတဲ့အစ်အစိုးရတွေတုံးလေးရှိတဲ့ နိုင်ငံတော်တိစာဖောက်ပြပုံကံမှုလိုဟာမျိုးနဲ့ဆက်သုံးတာတွေ့ရတယ်ပုံမှန်တရား24ကကြီးပေါ့ရခိုင်ကဒေါက်တာအေးမောင်နဲ့စာရေးဆရာခွေးမောင်လို့ဆိုရင်ဒီဥပဒေနဲ့ပဲဟိုထောင်ထဲ26ဆန်ထားဒါကိုတွေ့ရတယ်ဥပဒေအကြောင်းပြောရင်တော့ဒီလက်ရှိအစိုးရလက်ထက်မှာလွတ်လပ်စွာတော့ပေါ့ဆိုခွင့်ကိုချုပ်ဖောက်တဲ့အခြားသောဥပဒေနဲ့ထပ်ပေါ်ပေါက်လာတာတွေ့ရတယ်ဥပမာဆိုရင်တော့လွတ်လပ်ဥပဒေမျိုးပေါ်ပေါက်ခဲ့တယ်ပြီးတဲ့အခါမှာလေ National Archive Law ဆိုတဲ့ဥပဒေကလည်းပဲလွတ်လပ်စွာတော့ပေါ့ဆိုခွင့်ကိုချုပ်ဖောက်ခါတာတွေ့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အများဆုံးတရားဆက်ဆိုခံခဲ့ရတာကတော့အော်အများပြည်သူဖြစ်ပါလေပြီးတဲ့အခါမှာတော့ဒီကျွန်တော်တို့ကတက်ကြလှူရှားသူနဲ့တရိန်မီဒီယာဓမားတွေနောက်ထပ်ပေါ့နော်တို့အများဆုံးတရားဆက်ဆိုခံခဲ့ရတာဟုတ်တွေ့ရပါတယ်ပြီးတဲ့အခါမှာနိုင်ငံပါတီကိုအနေနဲ့ပဲတရားဆက်ဆိုခံခဲ့ရတယ်ပြီးတဲ့အခါမှာဘာသာရေးဆိုင်ရာပုဂ္ဂိုလ်တွေပေါ့ပြီးတဲ့အခါမှာလည်းဒီတိုင်းတာလက်နက်ကိုင်အဖွဲ့ဝင်တွေတရားဆက်ဆိုခံခဲ့ရတာတွေ့ရတယ်သူတို့ကြားပေါ့နော်ဖက်တော်ကိုယ်စားလှယ်ကိုယ်တိုင်လည်းပဲလွတ်လပ်စွာတော့ပေါ့ဘတ်ဆော့ခွင့်ကိုစန့်ကျင်ပြီးတော့မှတရားဆက်ဆိုခံခဲ့ရတာတွေ့ရတယ်ဖက်တော်ကိုယ်စားလှယ်တရားဆက်ဆိုခံခဲ့ရတဲ့အမှုတွေထဲမှာဆိုလို့ရှိရင်သူတို့ရဲ့ပါတီကနေသူတို့ပြန်တရားဆက်ဆိုခံခဲ့ရတယ်လေတွေ့ရပါလိမ့်ကြစုစုပေါင်းဆိုတော့ကျွန်တော်တို့ကဒီတရားဆက်ဆိုခံရမှု939မှုရှိပြီးတော့အလူပုဂ္ဂိုလ်ပေါင်း1052ဦးတရားဆက်ဆိုခံခဲ့ရတာကိုတွေ့ရပါလိမ့်က
ြဟုတ်ကဲ့အဲ့တော့အခုဒီတရားဆက်ဆိုမှုတွေဒီခုနကပြောတဲ့ဒီရင်ဆိုင်နေရတဲ့အနေအထားတွေကဘယ်လိုပုဂ္ဂိုလ်ဖွဲ့စည်းတွေကနေအဓိကထားပြီးတော့တရားဆက်ဆိုတာတွေစောင့်ရွက်တာတွေကိုတွေ့ရှိရပါလိမ့်ရှင့်အများစုပေါ့နော
်ကျွန်တော်တို့အများဆုံးတရားဆက်ဆိုမှုတွေ့ရတာကတော့အစိုးရအဖွဲ့တွေ့ရပါတယ်ဆိုတော့အစိုးရအဖွဲ့ပြီးလို့ရှင်တော့ဒီတမတော်ကနေပြီးတော့မှလည်းတရားဆက်ဆိုတာတွေကိုတွေ့ရပါတယ်ပြီးတဲ့အခါမှာတော့ဒီကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တွေကလည်းပဲတရားဆက်ဆိုတာတွေ့ရပါတယ်ဒီ3ခုကတော့အများဆုံး3ခုလို့ပြောလို့ရပါတယ်ခင်ဗျာနိုင်ငံတော် institution တွေဖြစ်တဲ့သူတို့တွေကလည်းတရားဆက်ဆိုတာတွေ့ရတယ်အဲ့တော့အစိုးရအဖွဲ့တွေကနေပြီးတော့မှတရားဆက်ဆိုတဲ့အခါမှာပုံစံအမျိုးမျိုးတွေ့ရတယ်ပေါ့နော်ဒါအချို့ကကြတော့အစိုးရအဖွဲ့ကိုဓာတ်ရိုက်ဝေဖန်ထုတ်ပြရတဲ့အတူတူကိုဟိုအစိုးရအဖွဲ့ဝင်များထားလိုက်ဆိုရတာဒါမှမဟုတ်လို့ရှိရင်လည်းပဲဒီနိုင်ငံတော်တိုင်းမင်းရဲ့ပုဂ္ဂိုလ်လိုမျိုးဒေါက်တာစုကြည်လိုမျိုးပုဂ္ဂိုလ်မျိုးကိုဝေဖန်လို့ဆိုပြီးတော့မှအစိုးရဝန်ထမ်းတွေကနေပြီးတော့မှတရားဝင်တရားဆွဲတာမျိုးတွေဒီလိုကိစ္စတွေလည်းတွေ့ရပါတယ်ခင်ဗျာဒီကမှာတက်ကနေပြီးတော့လဲစစ်တက်ကနေပြီးတော့လဲတရားဆွဲဆိုမှုလုပ်ခဲ့တာကိုတွေ့ရတယ်ဆိုတော့အဲ့ဒီမှာအထူးခြားတာတစ်ခုကပေါ့နော်စစ်တက်ကိုဒီဝေဖန်မှုတွေနဲ့ပတ်သက်ပြီးတော့မှရဲတပ်ဖွဲ့ကနေပြီးတော့ပေါ့နော်ကိုစားတရားဆွဲဆိုပြီးတဲ့ကိစ္စတွေလည်းတွေ့ရတယ်ပြီးတဲ့အခါမှာဆက်တော်ကိုယ်စားလှယ်တွေကတရားဆက်ဆိုတဲ့အမှုတွေလည်းအတော်များတယ်လို့ကျွန်တော်တို့ကပြောလို့ရပါတယ်အထူးသဖြင့်တော့ဒီဆက်တော်ကိုယ်စားလှယ်တွေကအတိတ်ဖြတ်မှုဥပဒေတွေတုံးပြီးတော့ဒီအကြတားပြည်သူတွေကိုတိုင်းတရားဆက်ဆိုခဲ့တာတွေ့ရပါတယ်ဗျ
အဲ့တော့အခုဒီသက်တမ်း၄နှစ်ထဲမှာတော်တော်လေးဟိုမှာဒီလိုအနေအထားတွေရင်ဆိုင်ခဲ့ရတယ်ကြုံတွေ့ခဲ့ရတယ်ဆိုတဲ့အခါကျတော့ပြီးခဲ့တဲ့ဒီ2020ပြည်နှစ်ရွေးကောက်ပွဲမှာပြည်သူအများကနေပြီးတော့တခဲနဲ့ပေါ့နော်လက်ရှိအစိုးရ NND ကိုပဲပြန်ပြီးတော့မှမဲပေးရွေးချယ်ခဲ့တဲ့အတွက်ကြောင့်မို့လို့ပြီးခဲ့တဲ့သက်တမ်းမှာကြုံခဲ့ရတဲ့အနေအထားတွေအခြေအနေတွေဒါကိုရဲဝင်ဖြောင်းတို့လိုအတန်အဖွဲ့လိုမျိုးတင်ပြခဲ့ရတာရှိတယ်ရပ်ဖတ်ဖွဲ့စည်းတွေဘက်ကလည်းအများကြီးပဲထောက်ပြခဲ့ရတာရှိတယ်ဒါတွေပေါ်မှာမူတည်ပြီးတော့ရှေ့ဆက်ပြီးတော့ဘာတွေလုပ်တင်တယ်လို့ဟောအကြံပေးချင်တာတောင်းဆိုချင်တာတိုက်တွန်းကျင်တာရှိပါလေရှင
်အဲ့မှာကျွန်တော်တို့ကတော့အရင်ဆုံးပေါ့နော်အလေးနဲ့တော့ကျင်တာကတော့အရေးကြီးဆုံးလုပ်ငန်းတည်းရှိနေတဲ့နိုင်ငံအကျဉ်းသားတွေကိုလှုပ်ပေးဖို့အရေးကြီးပါတယ်ခုဆိုလို့ရှိရင်နိုင်ငံအကျဉ်းသားပေါင်းရာနဲ့ချီပြီးတော့မှချောင်းအသီးသီးထဲမှာရှိကြတယ်ဒီတချို့တွေကကျတော့တရားဟောင်းကနေအမိန်မချသေးဘဲနဲ့တရားဟောင်းကနေအမိန်ချဖို့အတွက်ဒီစောင့်စားနေတဲ့ဟိုဟာဒီအချုပ်ချခံထားရတဲ့သူတွေလည်းအများကြီးရှိနေစားရဒီနိုင်ငံအကျဉ်းသားတွေအားလုံးကိုလုံလင်းချမ်းသာကိုပေးပြီးတော့မှချက်ချင်းလုပ်ပေးဖို့အရေးကြီးတယ်တရားဆက်ဆိုတာလည်းဥပဒေတွေအများဆုံးကျုပ်သိမ်းပေးဖို့အရေးကြီးပါတယ်ခင်ဗျာဆိုတော့အဲ့ဒါကတော့အစိုးရအနေနဲ့ဒါ first step ဆိုရဲဒီကျွန်တော်တို့ပထမဆုံးအဆင့်အနေနဲ့မဖြစ်မနေလောက်ဖို့အတွက်ကြိုက်တော့ပါတယ်နောက်ဒုတိယအဆင့်အနေနဲ့ကခုနပြောတဲ့ဒီကျွန်တော်ဖြတ်သိမ်းရမယ့်ပြင်ဆင်ရမယ့်ဥပဒေတွေကိုဖြတ်သိမ်းပြင်ဆင်တာပြီးတဲ့အခါမှာပြည်သူရားပိုင်ခွင့်လွတ်လပ်ခွင့်လွတ်လပ်စွာတော့ပေါ့ဆုခွင့်တွေကိုအမှန်တကယ်မြင့်တင်မဲ့ဥပဒေရန်တရားတွေမူဝါဒတွေပေါ်ဆောင်မှုကိုလည်းလောက်ဖို့လည်းကျွန်တော်တိုက်တွန်းပါတယ်ပေါ့နော်ဆိုတော့အဲ့ဒီမလုပ်ဘူးဆိုရင်တော့ဒီကျွန်တော်တို့ကဒီတိုင်းရဒီတိုင်းဖြစ်နေမှာပါပဲဒီဟိုနိုင်ငံကတော့ဒီအပြက်ပြက်နဲ့နှာခေါင်းတို့တစ်ဆက်ပြင်ပါဒီကျွန်တော်တို့က21ရာစုမှာဆိုလို့ရှိရင်လူခွင့်ချုပ်ဖောက်နေတဲ့နိုင်ငံတရားဖြစ်နေပဲဆက်ချင်နေအောင်ပါပေါ့နော
်ဟုတ်ကဲ့အဲ့တော့အခုဆွေးနွေးခဲ့တာကတော့ဒီအစိုးရတာဝန်ရှိတဲ့ဒီအုပ်ချုပ်တဲ့ရန်နေရာလွှတ်တော်ပိုင်းနဲ့ပတ်သက်ပြီးပြင်ဆင်ရမယ့်ဟာပေါ့အဲ့တော့အထူးသဖြင့်ဒီပြည်သူလူထုဘက်ကဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးဒါကိုယ့်ရဲ့ရပိုင်ခွင့်အခွင့်အရေးရှိတယ်ဆိုတဲ့အနေအထားကိုဒါတွေကိုကြဲကြဲပြတ်ပြတ်နဲ့သိလာအောင်နောက်ပြီးတော့ဒီလူထုမှလည်းဒါအားတွေကတကယ်ပဲကိုယ့်ရဲ့နဂမူလာရပိုင်ခွင့်ဆိုတဲ့အနေအထားကိုသိသာလာအောင်ပေါ့နော်ဒီအရက်ဖတ်အဖွဲ့ကြီးတွေပါဝင်ဒီအစိုးရတာဝန်ရှိတဲ့သူတွေရောဒီတခြားလှုပ်ရှားသူတွေဘက်ကရောဘာလုပ်ပေးနိုင်တာရှိမလဲနောက်လူထုကိုရောဘာများသတင်းစကားပါချင်တာရှိမလဲရှင
်ဒီခါမှာအရက်ဖတ်အဖွဲ့ကြီးတွေလည်းလက်ခွန်းကလည်းအရေးကြီးပါတယ်ဆိုတော့အစိုးရအဖွဲ့အနေနဲ့အရင်ဆုံးရက်ဖတ်အဖွဲ့ကြီးတွေအပေါ်မှာထားတဲ့ဒီသဘောထားပေါ့နော်ဒီအနှုတ်လက္ခဏာဆောင်တဲ့သဘောထားတွေကိုလည်းချက်ဖြတ်ဖို့တော့အရေးကြီးပါတယ်အုတ်ချီနေပြီမှာလည်းပဲရက်ဖတ်အဖွဲ့ကြီးကနေပြီးတော့မှအခမ်းအနားရေလုပ်တဲ့အခါမှာနီလိုင်းမျိုးစုံနဲ့တားဆီးတာတွေခွင့်မပြုတာတွေတွေ့ရတယ်ဥပမာဆိုကျွန်တော်တို့ကဒီကိုဗစ်ကာလမှာဓာတ်ဆီးကြတာရှိတယ်ပေါ့နော်။ Okay ကိုဗစ်ကာလမှာဓာတ်ဆီးကြတာတွေဟို solution လည်းပဲအစိုးရအဖွဲ့ဘက်ကနေပြီးတော့မှဒါကိုဗစ်ကြောင့်ဆိုပြီးအကြောင်းပြလို့ရပြီ။ဒီပုံမှာကျွန်တော်တို့ကတကယ်ကြီးတဲ့အခါမှာတော့ဒီရက်ကအဖွဲ့စည်းတွေက ဒီကျွန်တော်တို့ကကိုဗစ်နဲ့ဒီဟိုလူလူထိတွေ့မှုနဲ့မဆိုင်မနဲ့ဒီအခြားသောပုံစံနဲ့လုပ်တဲ့ဟာတွေကအမျိုးမျိုးတားဆီးကြတာတွေတွေ့ရတယ်။ကိုဗစ်မဖြစ်ခင်တုန်းကဆိုလို့ရှိရင်လည်းပဲအထူးသဖြင့်တော့ပြည်နယ်တွေမှာပေါ့။ပြည်နယ်တွေကနေပြီးတော့မှဒီပြည်နယ်မှာရှိနေတဲ့ပြည်နယ်အခြေစားရပ်ဖက်ဖွဲ့စည်းတွေကနေပြီးတော့မှသတင်းစာရှင်းလင်းပွဲလုပ်ပြီးလောက်တာတို့စားတဲ့ဒီကျွန်တော်တို့ကနေတော့ campaign လုပ်တာတို့မှဆိုအမြဲတမ်းတားဆီးကြတာတွေတွေ့ရတယ်ပေါ့နော်။ဒီကျွန်တော်တို့တပိစနာအရတော့ဒီမြန်မာနိုင်ငံလုံးမှာအတားဆီးခံရအောင်ဆိုလို့ရှိရင်ပြည်နယ်ကတော့တရဏီပြည်နယ်ကတရားပြည်နယ်ပေါ့နော်။ထုံနေတူစွာပဲအချင်းပြည်နယ်ရခိုင်ပြည်နယ်ပြည်ထောင်စုရှမ်းပြည်နယ်ကရှမ်းပြည်နယ်အခြေစိုက်တဲ့ရပ်ဘက်ဖွဲ့စည်းတွေကလည်းပဲဒါဒီလိုပြဿနာကြီးကြုံခဲ့ရတယ်ပေါ့နော်ဆိုတော့ရပ်ဘက်ဖွဲ့စည်းရဲ့ရပ်ဘက်ဖောင်ချက်ထွင်ခြင်းကိုအတိအမှတ်ပြုဖို့အစိုးရအနေနဲ့လိုတယ်အဲ့ဒါမှပဲခုနပြောတဲ့ဒီရပ်ဘက်ဖွဲ့စည်းတွေကနေပြီးတော့မှတကယ့်အတီတူတွေနဲ့ဒီကျွန်တော်တို့ကအချင်းချင်းဆက်တာကြီးအသိပညာဖြန့်ဝေတာတွေလူ့ရဲ့အတန်ကိုရယူတာတွေစားရည်လုပ်ငန်းစဉ်ကိုကောင်းကောင်းလည်းပန်းနိုင်မှာဖြစ်တယ်ပေါ့နော်တီတူတွေအနေနဲ့အများတီတူအနေနဲ့ကလည်းပဲပေါ့နော်နန်းနေများကျွန်တော်တို့ကဆက်ဆံစားရှိလို့ခေါ်တဲ့ကိုယ်ပိုင်ကိုပိတ်တဲ့လောက်ရတဲ့ရှိမယ်ကျွန်တော်တို့ရဲ့ရှိမှာအများကြီးချိုးဖောက်မှုတွေမြင်ထားတဲ့အခါမှာကျွန်တော်တို့အနေနဲ့ကြောက်လန့်မှုတွေရှိနေမယ်သို့တောင်ကြလည်းပဲကျွန်တော်တို့တကယ့်ဒီမိုကရေစီအကူပြောင်းဒီမိုကရေစီရင်ကျေးမှုကိုပေါ်ဆောင်ရတဲ့အခါမှာကျွန်တော်တို့အလုံးကပေါ့နော်အနာဂတ်မှာကျွန်တော်တို့ရလာမယ့်အလင်းအောင်ဖြစ်တဲ့လွတ်လပ်ခွင့်တို့ဒီမိုကရေစီတို့တကယ့်ကျွန်တော်တို့ပြည်ဝတဲ့လူခွင့်တို့စတဲ့အနာဂတ်မှာရလာမယ့်အလင်းအောင်ကိုကျွန်တော်တို့ကချုပ်မြင်ပြီးတော့ပေါ့နော်အများပြည်သူအနေနဲ့ကတော့ဒီမှာပြီးဆုံးတဲ့တိုက်ပွဲကိုကျွန်တော်ဆက်ဝင်ရအောင်မယ်လွတ်လပ်ခွင့်တွေအတွက်ဆက်ပြီးတော့ရက်တည်နေရအောင်မယ်ဆက်ရောင်းကန်နေရအောင်မယ်လို့ကျွန်တော်တို့မြင်တယ်2015မှာလူလူကနေပြီးတော့မှတင်လိုက်တဲ့ NLD နိုင်ပြီးတော့အပြောင်းလဲတွေဖြစ်တယ်ဒီ2020မှာလည်းပဲလူလူကနေပြီးတော့မှဒီလူလူကြိုက်တဲ့ပါတီတွေကိုမဲပေးလိုက်တယ်ဆိုတော့ကျွန်တော်တို့ကဒီမိုကရေစီလုံးလုံးပြောင်းသွားတာမဟုတ်သေးဘူးလွတ်လပ်ခွင့်တွေလုံးလုံးရသွားသေးတာမဟုတ်ဘူးကျွန်တော်တို့မင်းရသေးတဲ့လွတ်လပ်ခွင့်တွေအတွက်ကျွန်တော်တွေကဆက်ပြီးတော့မှရင်ဆိုင်တိုက်ပွဲဝင်နေရအောင်မယ်လို့ကျွန်တော်ပြောချင်ပါတယ်ဗျ
ဟုတ်ကဲ့ကိုရဲဝေပြောအောင်ခုဒီ2020ကလည်းဒီရပ်ပိုင်းတွင်းမှာပဲတင်ဟောင်းအကုန်တော့မယ်ပေါ့နော်2021နှစ်တစ်ကိုကူးပြောင်းတော့မယ်ဆိုတော့ဒီဧပြီလပေါ့နော်ဒီမတ်လ31ရက်နေ့နောက်ပိုင်းနဲ့ဒီဧပြီလမှာဆိုလို့ရှိရင်ဒီနောက်ထပ်အုပ်ချုပ်မှုဆက်ပြီးတော့မှတက်တန်းအစ်စ်တစ်ခုသွားတော့မယ်ဆိုတော့ဒီကကမြန်မာနိုင်ငံအတွက်ကောမြန်မာနိုင်ငံကပြည်သူပြည်သားတွေအတွက်ကောဒီအထူးသဖြင့်အတိုင်းပြည်ကိုအုပ်ချုပ်မဲ့အစိုးရတွေအတွက်ကောဒီနှစ်တစ်မှာပေါ့နော်ဒီအတန်ရဲ့ကိုစားပေါ့နော်တောင်းဆိုချင်တာဆုတောင်းပေးချင်တာပါများရှိမလဲလို့ဟုတ
်ဒီမိုကရေစီရင်ကျေးမှုကိုဖော်ဆောင်နိုင်တဲ့ဒီဆောင်းနိုင်တဲ့အလုပ်ဖွဲ့စည်းတည်းကျွန်တော်တို့အားလုံးဝိုင်းပြီးတော့မှအတူတူကဖော်ဆောင်ရအောင်ပါလို့ကျွန်တော်တို့ပန်ချချင်ပါတယ်။ဒီတဲ့ခါမှာနှစ်တင်မှလည်းပဲပေါ့နော်ဒီကျွန်တော်တို့နှစ်ဟောင်းမှရှိခဲ့တဲ့ဒီကျွန်တော်တို့ကအညစ်အကြေးတွေအထူးသဖြင့်တော့ကျွန်တော်တို့ကဒီစိတ်ရှုပ်ရမှုတွေဒီစိတ်ပင်ပန်းရမှုတွေဒီကျွန်တော်တို့ကဒီနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့မှမပျော်ရွှင်ရမှုတွေကိုထားခဲ့ပြီးတော့မှကျွန်တော်တို့ဒီနှစ်တင်မှပေါ့နော်တကယ်လို့မှကျွန်တော်တို့စိတ်တင်တဲ့ရင်းဆိုင်တိုက်ပွဲဝင်ရကြားအောင်ပါလို့ကျွန်တော်ပြောချင်ပါတယ်။ဒီတဲ့ခါမှာလည်းပဲကျွန်တော်ဒီအစိုးရအဖွဲ့တွေလှစ်တော်တွေပြီးတဲ့ခါမှာတက်မတော်စားတဲ့အာနာပါဝါရှိတဲ့သူတွေကိုလည်းစိတ်တကြည်လင်လင်နဲ့ကျွန်တော်တို့ကနိုင်ငံရေးသဘောထားဖြစ်ဖြစ်စဉ်စဉ်နဲ့ပြည်သူတွေရဲ့အခွင့်အရေးနဲ့ပြည်သူတွေရဲ့လွတ်လပ်ခွင့်ကိုပေးနိုင်ပါစေလို့ဆုမကောင်းတောင်းပေးချင်ပါတယ်ဗျ။
မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မြန်မာကိုဗစ်ကိုအောင်မြင်နေသလားကိုဗစ်ကပဲအောင်ပွဲခံနေသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင်တဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ဒီဇင်ဘာ19ရက်နေ့ကကိုဗစ် -19 နဲ့ပတ်သက်ပြီး Healthy and Happy Life in the New Normal လို့နာမည်ပေးထားတဲ့အစီအစဉ်တစ်ခုလုပ်ပါတယ်အဲ့ဒီစီဝေးမှာကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကကိုဗစ် -19 ဟာရာသီတုတ်ကွေးလိုပဲလပေါင်းများစွာတည်ရှိနေမယ်ဒီအတွက်ပညာရေးလူမှုရေးစီးပွားရေးအားကစားကဏ္ဍတာဝန်ရှိသူတွေအနေနဲ့ကြိုတင်တွက်ဆပြင်ဆင်ဆောင်ရွက်ထားကြရမယ်ကိုဗစ် -19 ဖြစ်ပွားမှုနဲ့အတူပုံမှန်လုပ်ငန်းတွေအချိန်အဟုန်မပြတ်လုပ်ကိုင်နေကြဖို့လိုအပ်တယ်အဲ့လိုမလုပ်နိုင်ရင်နိုင်ငံဖွံ့ဖြိုးမှုနောက်ကျနိုင်တယ်ဆိုပြီးပြောဆိုခဲ့ပါတယ်ဒီပြောဆိုချက်ဟာအစိုးရရဲ့အရင်ရှိပြီးသားမူဝါဒဖြစ်တဲ့ကိုဗစ် -19 ကိုအတိုင်းအတာတစ်ခုထိထိန်းချုပ်နိုင်အောင်ကြိုးစားမယ်အဲ့လိုထိန်းချုပ်နိုင်တော့မှရပ်တန့်ထားတဲ့လုပ်ငန်းတွေပြန်ဆမယ်ဆိုတာကိုပြောင်းလဲလိုက်တဲ့သဘောလဲဖြစ်နိုင်ပါတယ်။သူပြောတဲ့အချိန်တုန်းကမြန်မာနိုင်ငံမှာနေ့စဉ်ကိုဗစ်ကူးစက်မှုနှုန်းအယောက်1000အောက်ကိုမကျသေးပါဘူး။အခုရေတပတ်ထဲမှာတော့တနေ့ကူးစက်ခံရသူ1000အောက်ကျဆင်းလာနေပေမဲ့ဖမ်းမြလူ900အထက်မှရှိနေပါသေးတယ်။လက်ရှိမြန်မာနိုင်ငံဟာကိုဗစ် -19 ကပ်ရောဂါကိုကောင်းကောင်းမွန်မွန်ထိန်းချုပ်နိုင်ပါပြီလား။ဒါမှမဟုတ်ကိုဗစ်ကပဲမြန်မာနိုင်ငံကိုအနိုင်ရနေသလားဒီလိုအခြေအနေမှာကျန်းမာရေးဝန်ကြီးပြောသလိုရန်နာထားတဲ့ပုံမှန်လုပ်ငန်းတွေအချိန်ဟုန်မပြတ်ပြန်ဆကြဖို့သင့်ပါပြီလားဆိုတဲ့ပြဿနာစိတ်ဝင်စားဖို့ကောင်းပါလေအဲ့ဒီပြဿနာအကြောင်းလေ့လာကြည့်ကြရအောင်ပါ
မြန်မာမှာ COVID-19 စတွေ့တဲ့အခုနှစ် match လ23ရက်နေ့ကနေဒုတိယလှိုင်းလို့ခေါ်နိုင်တဲ့ရခိုင်ပြည်နယ်မှာယောဂါကူးစက်ခံရသူစတွေ့တဲ့ဩဂုတ်လ16ရက်နေ့အထိကူးစက်ခံရသူစုစုပေါင်း 385ရောက်ပဲတွေ့ရပြီးမဆိုစလောက်အရေးအတွက်လို့တောင်ပြောနိုင်ပါတယ်။ဩဂုတ်လ16ရက်နောက်ပိုင်းအခြေအနေတွေပြောင်းလဲသွားပါတယ်။ကူးစက်ခံရသူအရေးအတွက်တစ်နှစ်ကို10ကနန်း၊ရာကနန်းကနေစက်တင်ဘာလ24ရက်နေ့မှာ1000ကျော်ကိုစရောက်ပါတယ်။အောက်တိုဘာလ10ရက်နေ့မှာတနေ့တည်းကူးစက်ခံရသူ2158ယောက်နဲ့စံချိန်ကျိုးခဲ့ပြီးနောက်ပိုင်းတရက်ပြန့်မြကူးစက်ခံရသူအရေအတွက်1500အကြားရှိခဲ့တယ်လို့တီးခဲ့တဲ့အပတ်ကမှ1000အောက်စပြီးကျဆင်းလာတာတွေ့ရပါတယ်။အားလုံးကိုခြုံပြီးပြောရရင်ဒုတိယလှိုင်းကာလရက်ပေါင်း130အတွင်းမှာတရက်ကိုပြန့်မြကူးစက်ခံရသူ918ယောက်ရှိပြီးတရက်ပြန့်မြ19ယောက်သေဆုံးပါတယ်။ဒါကိုကြည့်ရင်လက်ရှိအခြေအနေဟာအစိုးရအနေနဲ့ကိုဗစ်ဖြစ်ပွားမှုကိုထိထိရောက်ရောက်မထိန်းချုပ်နိုင်သေးဘူးဆိုတဲ့အဖြေထွက်ပါတယ်။အစိုးရအနေနဲ့ကိုဗစ် -19 ကိုဒီကနေ့အချိန်ထိမထိန်းချုပ်နိုင်ရတဲ့အကြောင်းချက်မျိုးစုံရှိနိုင်ပါတယ်။ပထမအရေးကြီးဆုံးအချက်ဟာကိုဗစ် -19 ရှိမရှိလိုအပ်သလောက်စစ်ဆေးမပေးနိုင်တဲ့အနေအထားပါ
။မြန်မာအင်ဂျင်နီယာနိုင်ငံအနေနဲ့နိုင်ငံအတော်များများရဲ့ကိုဗစ် -19 ကင်တွယ်ပုံမှာယောဂကူးစက်မှုရှိတဲ့နေရာတွေကိုအချိန်တို့ပြင်းထန်ထိရောက်တဲ့လော့ဒေါင်းချအဲ့ဒီအဝင်ဝိုင်းကလူအများကြီးကိုဗိုင်းရပ်စ်စစ်ဆေးပေးနိုင်မှုကြိုးစားတာပါပဲလက်ရှိမြန်မာနိုင်ငံအခြေအနေကတော့အဲ့လိုတစ်ချိန်နဲ့တစ်ပြိုင်နဲ့ကိုဗစ် -19 လုံလုံလောက်လောက်အများပြားစစ်ဆေးပေးနိုင်တဲ့အခြေအနေမရှိတာကြောင့်ပြင်းထန်တဲ့လော့ဒေါင်းချတာမျိုးမလုပ်ခဲ့တာဖြစ်နိုင်ပါတယ်ဒါနဲ့ပတ်သက်ပြီးမန္တလေးမှာလုပ်ခဲ့တဲ့တင်းကျပ်တဲ့လော့ဒေါင်းချမှုမအောင်မမြင်ဖြစ်ခဲ့ရတာကနမူနာတစ်ခုပါနောက်ထပ်ဒီချက်ကိုထောက်ခံနေတဲ့အချက်တစ်ခုကတော့ကျန်းမာရေးဝန်ကြီးဌာနရဲ့ COVID-19 စစ်ဆေးနိုင်စွမ်းအရေးအတွက်ပါလက်ရှိအစိုးရဟာ COVID-19 ရှိမရှိတနည်းပြန်ပြအခုရေ2000ကျော်ပဲစစ်ဆေးပေးနိုင်ပြီးအဲ့ဒီထဲမှာမှတိတိကျကျအဖြေထွက်တဲ့ဓာတ်ခွဲစစ်ဆေးမှုက20ရာခိုင်နှုန်းဝန်းကျင်ပဲရှိနေတာပါကြံ80ရာခိုင်နှုန်းဟာ negative ပြရင်မသေးကြတဲ့ COVID-19 rapid antigen diagnosis test kit တွေနဲ့စစ်ဆေးနေတာမျိုးပါ
COVID-19 ကိုမထိန်းချုပ်နိုင်တဲ့နောက်ပြဿနာတစ်ခုကအစိုးရရဲ့စီးပွားရေးအပေါ်ငဲ့ညာမှုပါအထူးသဖြင့်ကုန်စည်စီးဆင်းမှုရပ်တန့်မသွားအောင်အဓိကလှုပ်ဆောင်တာတွေ့နိုင်ပါတယ်။နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်စပြီးရောက်လာခြင်းကနေဒီကနေ့အချိန်ထိကုန်စည်စီးဆင်းမှုရပ်တန့်မသွားအောင်ကြိုးစားခဲ့ပါတယ်။အချိန်နှေးပိုဆိုးလာတဲ့ဒုတိယလှိုင်းကာလမှာအချိန်မီပေါ်ထွက်လာတဲ့ကိုရီးယားလုတ် test kit တွေသုံးပြီးကုန်ကားသမားတွေကိုစစ်ဆေးကုန်စည်စီးဆင်းမှုပုံမှန်ဖြစ်အောင်ဖွင့်ပေးထားခဲ့တာပါ။တကယ်လက်တွေ့မှာလည်းမြန်မာနိုင်ငံမှာတစ်နှစ်တစ်နှစ် COVID စစ်ဆေးတဲ့အရေးအတွက်2000ကျော်မှာတိုင်းနဲ့ပြည်နယ်အနှံက checkpoint တွေမှာကုန်ကားသမားတွေကိုစစ်တဲ့အရေးအတွက်ကအများဆုံးပါဝင်နေတာတွေ့နိုင်ပါတယ်။ထုံးစံအတိုင်း test kit တွေဟာယာနှုန်းပြေစိတ်ချရတာမျိုးမဟုတ်လို့အဲ့လိုကုန်စည်စီးဆင်းမှုလမ်းကြောင်းကနေလေ virus ဟာပြန့်ပြင်းရင်းပြန့်လာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်။ COVID ဒုတိယလှိုင်းစကားစားမြန်မာနိုင်ငံမြို့နယ်တချို့လောက်မှာပဲကိုဗစ်ကူးစက်ပြန့်နှံ့မှုတွေ့နေရကနေဒီကနေ့အချိန်မှာတော့နေ့စဉ်ဇက်တိုက်ဆိုသလိုပြန့်မြမျိုးပေါင်း140ဝန်းကျင်လောက်မှကူးစက်မှုတွေတွေ့နေရပါပြီ။ဒါဟာဗိုင်းရပ်စ်ကိုထိန်းချုပ်ဖို့ခက်ခဲမဲ့အခြေအနေလို့ယူဆနိုင်ပါတယ်။အခုလိုကိုဗစ်ကိုအစိုးရကထိန်းချုပ်လို့မရနိုင်သေးလေတော့မြန်မာဟာကမ္ဘာပေါ်မှာအခြေအနေဆိုးတဲ့နိုင်ငံတွေအထက်များပါနေသလားဆိုပြီးစိုးရိမ်စရာပါ။အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်ဝေါ်လ်ဒိုမီတာပေါ်ပြချက်အရလက်ရှိဒီဇင်ဘာလ25ရက်ခရစ်စမတ်နေ့အထိမြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူ 32,000 နီးပါးနဲ့ကမ္ဘာအဆင့်69သေဆုံးသူ 2,500 ကျော်နဲ့ကမ္ဘာအဆင့်56လို့ဖော်ပြထားတာတွေ့နိုင်ပါတယ်။ဒါပေမဲ့ဒီကိန်းကနန်းကအရေးအတွက်ကိုပဲဖော်ပြထားတာမို့အခြေအနေအကောင်းဆိုးအခြားနိုင်ငံတွေနဲ့နှိုင်းယှဉ်လို့မဖြစ်နိုင်ပါဘူး။နှိုင်းယှဉ်လို့ရနိုင်တာကမြန်မာဟာလူတစ်သန်းမှာvirus ကူးစက်ခံရသူ 2,194 ယောက်နဲ့ကမ္ဘာအဆင့်134လူတစ်သန်းမှာသေဆုံးသူ46ယောက်နဲ့ကမ္ဘာအဆင့်125ဖြစ်ပါတယ်။ပြောရရင်မြန်မာဟာအိမ်နီးချင်းအာဆီယံနိုင်ငံအများစုလို covid ကိုကင်တွယ်ထိန်းချုပ်နိုင်တဲ့နိုင်ငံတွေလိုမျိုးမဟုတ်ပေမဲ့ကမ္ဘာပေါ်က covid တန်ဆူဆူရွရွခံရတဲ့နိုင်ငံတွေထဲမှာလည်းမပါတဲ့အခြေအနေသိပ်မဆိုးတဲ့နိုင်ငံအဖြစ်သတ်မှတ်နိုင်ပါတယ
်။ကောင်းတာတစ်ခုကတော့ကျမရေးဆောက်ရှောက်မှုစနစ်နှိမ့်ချလွန်တဲ့မြန်မာနိုင်ငံဟာနိုင်ငံတော်များများဤသူကိုဗစ်ကိုကင်တွယ်ကူးစက်နိုင်စွမ်းပါဒီကနေ့ချိန်ထိမြန်မာဟာကိုဗစ်ကူးစက်ခံရသူတွေကို 98.6% ခန့်နှုန်းပျောက်ကင်းအောင်ကူးစက်ပေးနိုင်ပြီးသေဆုံးနှုန်း 2.4% ခန့်နှုန်းရှိပါတယ်ဒါကိုကမ္ဘာပြန်မြသေနှုန်း 300% ခန့်နှုန်းနဲ့အမေရိကန်ပြည်ထောင်စုသေနှုန်း 2.9% ခန့်နှုန်းနဲ့နှိုင်းယှဉ်ကြည့်နိုင်ပါတယ်ကိုဗစ်ပြဿနာနဲ့ပတ်သက်ပြီးကျမရေးဝန်ကြီးပြောတဲ့ပုံမှန်လုပ်ငန်းတွေပြန်မလုပ်နိုင်ရင်နိုင်ငံဖွံ့ဖြိုးမှုနောက်ကျနိုင်တယ်ဆိုတာမှန်နိုင်ပါတယ် ဒါပေမဲ့လည်းလက်ရှိဗီဒိန်တောင်အာဖရိကနဲ့နိုင်ငံတချို့မှာတွေ့လာရတဲ့ကူးစက်မြန်ဗိုင်းရပ်စ်ပြဿနာပြည်တွင်းမှာလည်းကူးစက်မှုကိုအတိုင်းအတာတစ်ခုထိထိန်းချုပ်ထားနိုင်ခြင်းမရှိသေးတဲ့အပြင်အခက်မသိရင်အခြေမရွေးထိမနိုင်သိမရဖြစ်သွားနိုင်စရာရှိနေသေးတဲ့အခြေအနေအောက်မှာပုံမှန်လုပ်ငန်းတွေအချိန်အဟုန်မပြတ်လုပ်ကိုင်နေကြဖို့ဆိုတဲ့ policy ဆိုင်ရာကိစ္စကိုအဖေအချာပြန်ဆွေးနွေးသုံးသပ်ပြီးမှအကောင့်ထည့်ဖို့သင့်ကြောင်းပ
ါမင်္ဂလာ Christmas အချိန်ပါရှင်ခုချိန်ဟာဒီဇင်ဘာလကုန်ခါနေမို့မကြခင်ဆို2020ခုနှစ်ကုန်ဆုံးတော့မှာပါအားလုံးသိကြတဲ့အတိုင်းကုန်လွန်ခဲ့တဲ့2020ခုနှစ်ဟာနှစ်တရာအတွင်းတစ်ခါပဲကြုံရတဲ့ကာယောဂါဘေးဆိုခြင်းနဲ့ကြုံရတဲ့နှစ်ဖြစ်ပါတယ်လူတွေတစ်နှစ်တစ်နှစ်ထောင်ပေါင်းချီယောဂါပို့ကူးဆက်ပြီးတော့လူပေါင်းထောင်ချီတည်ဆုံနေကြတာကြောင့်အတော့ကိုထိုင်လန့်စရာကောင်းတဲ့နှစ်လည်းဖြစ်ပါတယ်ဒါပေမဲ့လည်းလူသားတွေရဲ့စွမ်းအားနဲ့ပဲအခုတော့ဒီကာယောဂါပို့ကိုတိုက်ထုတ်နိုင်တော့မယ့်အချိန်ရောက်နေပါပြီဒီလိုဆင်းရဲစရာဝမ်းနည်းစရာအချိန်တွေကြာမှာချစ်ချင်းမေတ္တာနဲ့မျောလင့်ချက်တွေစောင့်ကြည့်ပေးတဲ့သတင်းလေးတွေလည်းကြိုကြားဆိုသလိုကြားခဲ့ရပါတယ်။2020နှစ်ဆမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကကမ္ဘာကိုတုံ့လုံစေတဲ့အနေအထားမရှိသေးတာကြောင့်လူတွေပျော်ပျော်ရွှင်ရွှင်ရှိခဲ့ကြတာပါ။2020နှစ်ဆမှာစပြီးတော့ကြားရတဲ့သတင်းကောင်းလေးကတော့ထိုင်းနိုင်ငံကပင်လယ်လေကလေးဂူရီရဲ့သတင်းပဲဖြစ်ပါတယ်။ထိုင်းနိုင်ငံမှာငါးဖမ်းပိုက်နဲ့ညှိပြီးတော့တောင်ပံတစ်ဖက်ပြတ်နေတဲ့ပင်လယ်လေကလေးဂူရီဟာ2020နှစ်အစမှာပဲရေရက်အတူကလေးနဲ့ရေပြန်ကူနိုင်ခဲ့ပါတယ်။သူ့ကိုသရိတ်ဆန်ထင်းလေးစခန်းမှာစောင့်ရှောက်ထားတာဖြစ်ပြီးဘယ်ဖက်ရေရက်ကငါးဖမ်းပိုက်မှာညှိပြီးတော့ပြတ်သွားတဲ့အတွက်အတော်လေးကြာအောင်မသွားနိုင်မလာနိုင်ဖြစ်ခဲ့ရပါ။ထိုင်းနိုင်ငံကပထမဆုံးဖန်တီးပေးလိုက်တဲ့အဲ့ဒီရေရက်တူကလေးနဲ့ဂူဒီကလေးအလွယ်တကူရေပြန်ကူနိုင်ပြီလို့ရှာပါသရိတ်ဆန်တွေထင်းထင်းစောင့်ရှောက်ပေးနေတဲ့သရိတ်ဆန်ဆရာဝန်တွေကပြောပါတယ်။ထိုင်းနိုင်ငံဘာကောင်မျိုးကချူလာလောင်ကွန်းတက္ကသိုလ်သုတေသနပညာရှင်တွေနဲ့ထိုင်းတဘာဝပတ်ဝန်းကျင်ရေးရာတာဝန်ရှိသူတွေကငါးဖမ်းလုပ်ငန်းတွေကြောင့်မကြာခဏဒဏ်ရာရတဲ့လေကလေးတွေအတွက်ရေရတူတွေဖန်နေဖို့ကြိုးစားနေကြတာလည်းဖြစ်ပါတယ်
။ Wow, this is love.
နိုင်ဂျီးရီးယားနိုင်ငံသား Michael Sandy ကတော့သူ့အတွက်ထူးလုပ်ပေးထားတဲ့လက်တူနဲ့2020ခုနှစ်ကိုစတင်ခဲ့ပါတယ်။ရင်းလုံးကရုပ်ရှင်တွေမှာအထူးပြုလုပ်ချက်တွေဖန်တီးပေးခဲ့တဲ့အသက်32နှစ်အရွယ်ဂျွန်အမနန်ကမိုက်ကယ်အသားရောင်နဲ့ဆင်တူလက်တူတစ်ခုကိုဖန်တီးပေးခဲ့တာဖြစ်ပါတယ်။ခြေထုလက်တူဖန်တီးတာကိုတနန်းတက်သိမ်းထားတာမဟုတ်တဲ့ဂျွန်ကသူ့မိသားစုဝင်တယောက်မတော်တဆဖြစ်ပြီးတော့ရိုးကျိုးသွားပြီးနောက်ပိုင်းဒီလုပ်ငန်းကိုစိတ်ဝင်စားလာတာဖြစ်ပါတယ်။အောင်မြင်တိုးတက်လာတဲ့သူ့ရဲ့ Immortal Cosmetic Art Company ဝန်ဆောင်မှုတွေကနိုင်ဂျီးရီးယားနိုင်ငံကိုအာဖရိကရဲ့အကြီးဆုံးစီးပွားရေးနိုင်ငံတစ်ခုဖြစ်လာအောင်လို့ဒစိတ်တပိုင်းအထောက်အကူပေးနေတာလည်းဖြစ်ပါတယ်။
ထာနဲ့ဘုံတန်တွေညနေတဲ့စစ်တလင်းမှာလဲချစ်စရာရည်တန်းကိုကြားရတယ်ဆိုရင်မအံ့ဩကြပါနဲ့
ဒီဘာဟိုက်မော
စီးရီးယားနိုင်ငံကဆာလဝါဆိုတဲ့အသက်30နှစ်အရွယ်မိန်းကလေးရဲ့ချစ်စရာရည်တန်းနားဆောင်မိသူတွေမနေနိုင်ပဲလိုက်ရင်မိတဲ့ဗီဒီယိုတစ်ခုကဘာကျော်သွားခဲ့ပါတယ်စစ်ပေးတင်နေတဲ့စီးရီးယားနိုင်ငံမှာစစ်ပွဲကြောင့်ဘုံတန်တွေညနေတဲ့အတွက်တမင်းငယ်လေးဆာလဝါမကြောက်အောင်ဖခင်ပြည်သူကဒါရီဟာလှပတဲ့မီရှူမီပန်းရဲ့ဖောက်တဲ့နဲ့သူတို့ကြောင့်ရည်ရတဲ့ကစားနေမျိုးကစားမယ်ဆိုပြီးအဖေဖြစ်တဲ့အဗ္ဒူလာမိုဟာမက်ကသင်ပေးထားတာပါနေစဉ်လေးချောင်းထိုးစစ်ဆင်နေတဲ့အတွက်ကလေးတွေစိတ်ပိုင်းဆိုင်ရာထိခိုက်နေကြတာကြောင့်သူ့သမီးကလေးအဲ့ဒီလိုမဖြစ်အောင်ခုလိုရီမောတဲ့ကစားနေကိုတည်တွင်ခဲ့တာလို့မိုဟာမက်ကပြောပါတယ်။အဲ့ဒီဗီဒီယိုအွန်လိုင်းမှာလူတွေအများကြီးကြည့်ကြလို့ကဘာကျော်သွားပြီးသိမကြခင်မှာပဲဆာလဝါရိုမီတာစုကိုတူရကီအစိုးရကသူတို့နိုင်ငံမှာပြောင်းရွှေ့ခြေချဖို့ဖိတ်ကြားခဲ့ပါတယ
်။ရုရှားနိုင်ငံရှိပဲအီရစ်ကူမြို့မှာရင်းနှီးရဲကတားခံရတဲ့ကောင်းမောင်းလာသူအမျိုးသမီးတယောက်ရဲ့စိုးရင်စိတ်တွေဟာနောက်ဆုံးမှာတော့အပြုံးနေဖြစ်သွားပါတယ်။ပုံမှန်လိုလိုစဉ်တိုင်းမော်တော်ယာဉ်ဆိုင်ဆာလောင်နေစစ်ဆေးပြီးတော့မှရေတဲ့ရဲကကမောင်းလာသူအမျိုးသမီးကိုအပြည့်ပြည့်ဆိုင်ရာအမျိုးသမီးများနေ့ကိုဂုဏ်ပြုရအနေနဲ့ပန်းတပွင့်လက်ဆောင်ပေးခဲ့ပါတယ်။1900ပြည့်လွန်နှစ်တွေမှာလုပ်ငန်းကူတွေအတွင်းအမျိုးသမီးတွေရဲ့အခွင့်အရေးနဲ့ပတ်သက်လို့မြောက်အမေရိကနဲ့ဥရောပတစ်လျှောက်တောင်းဆိုဆန္ဒပြပွဲတွေစတင်ရကနေပြီးတော့အပြည့်ပြည့်ဆိုင်ရာအမျိုးသမီးများနေ့စတင်ပေါ်ပေါက်လာတာဖြစ်ပြီးတော့အဲ့ဒီဟာရုရှားနိုင်ငံမှာထင်ရှားတဲ့အားလိုက်ရတစ်ခုလည်းဖြစ်ပါတယ်။
ပိုလာနိုင်ငံကနာမည်ကြီးအော်ပရာဆိုတော့ဂျိုဆက်ဖ်အော်လင်စကီဟာစင်ဖိုနီပြဇာတ်ရုံမှာ break dance ကပ်ကွက်တွေရုပ်တရက်ကပြခဲ့တာကြောင့်သူပရိသတ်တွေအံ့ဩမှင့်တက်ခဲ့ပါတယ်။16ရာစုနှစ်နောက်ပိုင်းမှာရေးဆက်ခဲ့တဲ့ Brock ရှေးသွာတေးတပုတ်ကို2019ခုနှစ်မှာတီးဆိုဖျော်ဖြေထားတဲ့သူ့ရဲ့ဗီဒီယိုတစ်ခုပြန်တန်ခရကစပြီးတော့လူသိများထင်ရှားလာတာပါ။အော်လင်စကီရဲ့ Instagram လူမှုစာမျက်နှာကိုပုံမှန်ဝင်ကြည့်သူက6000ကျော်ပါတယ်။အော်လင်စကီကလူမှုကွန်ရက်တွေကတဆင့်ကန်နဝင်းသေးတဲ့ချင်းတွေကိုလူငယ်တွေစိတ်ဝင်စားလာအောင်ကြိုးစားနေပါတယ်လို့ပြောပါတယ်
။ကမ္ဘာတစ်ဝန်းကိုဗစ် -19 ကာယောဂါကူးစက်ပြန့်နှံ့နေတာကြောင့်နှစ်လသားအရွယ်သားလေးရှိတဲ့ဂျောင်ဂျန်ဂျန်ကသူ့သားလေးမကျန်းမာမှာဖြစ်မလာအောင်လို့ဘ baby safety pot လို့ခေါ်တဲ့တွားလီယာပွေ့ချီတည်သွားလို့ရတဲ့လေလုံးပိတ်တက်တာငယ်လေးတစ်ခုတီထွင်ခဲ့ပါတယ်။ဒီတက်တာလေးတဲ့ထည့်ပြီးတော့ကလေးကိုပြင်ခေါ်သွားလို့ရှိရင်ပူကူခါမယ်ဘီးကကင်းမယ်လို့လည်းဂျောက်ကပြောပါတယ်။ test training online game စီကအဲ့ဒီအကြံရခဲ့တာလို့လည်းပြောပါတယ်။လေလုံးပိတ်ထားတဲ့ baby safety pot ကိုလေးတန်းစင်းနဲ့လည်းချိတ်ဆက်ထားတာပါ။ကလေးကိုပြင်ပလေးနဲ့ထိတွေ့စရာမလိုဘဲနဲ့အပြင်ကနေလက်ထည့်ပြီးတော့ပုတ်သက်ချော့ပြီးလို့ရမယ်လက်အိတ်တက်တဲ့အပေါက်လေးတစ်ခုလည်းပါပါတယ်။တက်တာလေးထဲမှာကာဗွန်ဒိုင်အောက်ဆိုက်တန်ငွေသိတဲ့စဘလောက်ရှိလဲဆိုတာတိုင်းတာတဲ့ဆက်နဲ့လည်းချိတ်ဆက်ထားပါတယ်။လေးစစ်လွှာတွေလေးပေးခြင်းအဖြစ်ဒီတက်တာလေးကိုကာယောဂတစ်ခုရဲ့ကြောင့်မဟုတ်ဘဲနဲ့လေလူညဉ့်ညံတဲ့အခါမျိုးမှာလည်းအသုံးပြုနိုင်တယ်လို့ကြောက်ကပြောပါတယ
်။ခရီးယံဘာသာဝင်ရဲ့ Easter ဘာသာရေးပွဲတော်အချိန်မှာတော့ COVID ကာယောဂကြောင့်ကန့်သတ်ချက်တွေချမှတ်ထားပေမဲ့ Greece နိုင်ငံမြောက်ပိုင်း Thessaloniki မြို့ကမုန်ဖုတ်ဆရာတူကကြီးနူးစရာနေလန်းတဲ့မြို့နဲ့ကျန်းမာရေးဝန်ထမ်းတွေကိုဂုဏ်ပြုနိုင်အောင်လုပ်ကိုင်ခဲ့ပါတယ်။မောင်ဆရာမာရီယိုစ်ပါပါဒိုပိုလို့စ်ကသူ့မောင်တိုက်ကနေချောကလက်နဲ့လှုပ်ထားတဲ့ရုံရုပ်ကလေးတွေကိုနှာခေါင်းစည်းလေးတွေလက်အကလေးတွေဆင်ပေးထားတာပါ။နောက်ပြီးတော့ကာကွယ်ဆေးနဲ့ကိုရိုနာဗိုင်းရပ်စ်ပိုးပုံစံတွေကတော့မုံဖို့ရမှာသုံးတဲ့ icing တကြတွေနဲ့ Easter အားလိုက်ရဲ့အတွက်အထူးဖန်နေခဲ့တာဖြစ်ပါတယ
်။ Indonesia နိုင်ငံအလယ်ပိုင်းဂျပန်ကျွန်းပေါ်ကဒေသတစ်ခုမှာတော့ COVID-19 ရောဂါထင်ရှားတဲ့အနေနဲ့လူတွေအိမ်ပြင်မထွက်အောင်လို့ကြက်တင်းထစရာလီလန်တစ်မျိုးနဲ့လုပ်ကင်ခဲ့ပါတယ်။အင်ဒိုနီးရှားနဲ့မလေးရှားရှေးပုံမြင်လာပေါကီယွန်တစီတေးရဲလိုမျိုးမလွတ်မကျွတ်နိုင်တဲ့အဝတ်ဖြူပတ်လူတွေအလောင်းပုံဖန်တီးပြီးတော့မျက်နှာကိုပေါင်းတာလိမ့်ထားတဲ့သူတွေကညာဘက်အိမ်ပြင်ထွက်လာတဲ့သူတွေကို၆လန်းတာပါဆာကူဟာဂျူဒေသတွေကလူကြီး9000လောက်ရှိတဲ့ကပူရွာလေးကလူတွေအိမ်ပြင်မထွက်ရအောင်လို့အဲ့လိုမျိုး၆လန်းခဲ့ကြတာဖြစ်ပါတယ်ဧပြီလဇန်ပိုင်းမှာစတင်ခဲ့တဲ့အဲ့ဒီလှုပ်ရှားမှုတွေလူမှုကွန်ရက်တွေကြောင့်လူသိများလာပြီးတော့လမ်းပေါ်ထွက်ပြီးတော့တရေလာကြည့်တဲ့လူတွေပိုလို့တော်မှတိုးလာခဲ့ပါတယ်ဒါကြောင့်လည်းပဲအစီအစဉ်ပြောင်းပြီးတော့တပတ်တစ်ခါဒါမှမဟုတ်3-4ရက်တစ်ခါလောက်မှပဲရုတ်တရက်ထွက်ပြီးတော့ခြောက်လန့်နေတာတွေလုပ်ပါတယ်
။ COVID-19 ကာယောဂါကာလအတွင်းအလူငွေကောက်ခံပေးခဲ့တဲ့ Britain နိုင်ငံကအငြိမ်းစားပုံမူကြီး Tom Moha ဆွဲလုံးလိုက်ရဲ့တင်ကြေးတာတစ်ခုဖြစ်လာခဲ့ပါတယ်။နှစ်တရာပြည့်မွေးနေ့မှာဘိန်းတက်လမ်းလျှောက်တွန်းလဲအကူနဲ့သူ့အိမ်ရှိမြေကွက်လက်ထက်မှာခေါရုံခေါပြန်လျှောက်ရင်း Britain ကျမ်းမာရေးဝန်ဆောင်မှု NHS အတွက်အလူငွေထည့်ဝင်ကြဖို့တိုက်တွန်းနှိုးဆော်ခဲ့ရာကအမေရိကန်ဒေါ်လာတန်90အထိအလူငွေကောက်ခံနိုင်ခဲ့သူလည်းဖြစ်ပါတယ်။တူရဲစံချိန်တင်ရမငွေကောက်ခံပေးနိုင်ခဲ့တဲ့သူလုပ်ရက်ကဂင်းနစ်ကမ္ဘာစံချိန်တင်သွားခဲ့တာပါစစ်မှုထမ်းဟောင်းပုံမူကြီးမိုးရဲ့အောင်မြင်မှုကိုဂုဏ်ပြုတဲ့အနေနဲ့ပရတင်ဘုရင်မကြီးအဲလစ်ဘတ်ကလည်းဇူလိုင်လမှာအထူးအခမ်းအနားတရက်နဲ့သူရဲကောင်းပွဲပေးအပ်ချီးမြှင့်ခဲ့ပါတယ
်ဂရီးနိုင်ငံအီသီမျိုးကဆွတ်တီးရီးယားစစ်ရင်အထူးကြက်မှတ်ကုသဆောင်မှာတက်ရောက်နေတဲ့ COVID-19 ရောဂါသစ်တူစိတ်ပြေလက်ပြောက်ဖြစ်သွားအောင်လို့သူ့ရဲ့အသက်64နှစ်ပြည့်မွေးနေ့ကိုစစ်ရင်ကြက်မှတ်ရေးဝန်ထမ်းတွေကကျင်းပပေးခဲ့ပါတယ်စီယွန်နန်တွေက Happy Birthday သချင်းဆိုရင်နဲ့ဖျောင်းနိုင်နေထွန်းထားတဲ့ကိမုတ်တလုံးနဲ့မွေးနေ့ပွဲလုပ်ပေးကြတာပါ။အီသီမျိုးကန်တူဖြစ်တဲ့အဲ့ဒီလူနာအရေးပေါ်ဌာနမှာ6ရက်တက်ခဲ့ရပါသေးတယ်။သူစီယွန်တက်နေတဲ့12ရက်မြောက်နေ့မှာဒီမွေးနေ့ကိုကျင်းပပြီးကြတာဖြစ်ပါတယ
်။ April 29ရက်နေ့မှာကြာရောက်တဲ့ PP ဆိုင်ရာကာခုံသူများနဲ့ International Dance Day မှာတော့ကာယောဂါကြောင့်လူတွေခက်ခွာနေကြရပေမဲ့လည်းဖင်လန်နိုင်ငံပိုလိုကရစ်ရိုးရအကအဖွဲ့ကဒီကိုဗစ်စီကံလည်းမဖောက်အောင်ထိန်းထားတဲ့နေနဲ့သူတို့ကခုံတာကိုဗီဒီယိုရိုက်ပြီးတော့ပအဝင်ဆင်နွှဲခဲ့ပါတယ်။ကာယောဂါကြောင့်ကန့်သတ်ချက်တွေချတာချိန်မှာအွန်လိုင်းဗီဒီယိုကနေအပတ်စဉ်တွေ့ဆုံပြီးတော့အကတိုက်ခရာကနေ Polka in Quarantine ဆိုတဲ့အကပွဲလုပ်ဖို့အကြံရခဲ့တာပါ။အဲ့ဒီဗီဒီယိုထဲမှာတော့နိုင်ငံနေရအနှံ့အပြားကနေရိုးရကချစ်တဲ့28ယောက်တို့ပအဝင်ကခုံထားကြတာဖြစ်ပါတယ
်။အီတလီနိုင်ငံမှာတော့ကာယောဂါကန့်သတ်ချက်ကြောင့်အပတ်စဉ်တွေ့မိနေကြမိကလေးနဲ့နှစ်လကြာခွဲခွာခဲ့ရတဲ့အသက်90ဝန်းကျင်ဖူးဖွားရဖြစ်တဲ့ဒိုမီနီကိုဒီမာဆာနဲ့ဇနီးဖြစ်သူမာရီယာနက်တိုနီယာကန်ဂျနီတို့မိကလေးဆစ်ဆီလီယာနဲ့ပြန်တွေ့ရတဲ့အချိန်မှာတိတ်ကိုဝမ်းသာခဲ့ကြပါတယ်။မိမလေးကအဖိုးနဲ့ဖွားကိုဝမ်းသာအားရပြည့်ဖက်ခဲ့ပါတယ်။အီတလီနိုင်ငံတစ်ဝှမ်းလုံးမှာချမှတ်ထားတဲ့ကာယောဂါကန့်သတ်ချက်တွေကိုဖြေလျှော့ပေးလိုက်တဲ့မိလာကြတော့မှအရင်ကတပတ်တစ်ခါတွေ့နေကြမိကလေးနဲ့အခုလိုမျိုးပြန်တွေ့ခွင့်ရခဲ့ကြတာလည်းဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကဘွဲရအကြောင်းသူအကြောင်းသားတွေကတော့ကာယောဂါကြောင့်သူတို့ဘွဲရလို့အောင်ပွဲခံတာကိုအပျက်စီးမခံခဲ့ကြပါဘူး။အကြောင်းသူအကြောင်းသားတွေဘွဲလက်မှတ်တွေကိုကားနဲ့ဖြောင်းမောင်းပြီးတော့လက်ခံရယူနေအောင်ကျောင်းဖက်ကအစီအစဉ်ခဲ့တာပါ။အကြောင်းသားတွေကလည်းဒိုနင်းဘွဲကိုစုံနေတဲ့ခေါင်းဆောင်တွေဝတ်ပြီးတော့ပျော်ပျော်ရွှင်ရွှင်တက်ရောက်လက်ခံရယူခဲ့ပါတယ်။ဘွဲလက်မှတ်ကမ်းမိတဲ့သူတွေကလည်းဖြတ်သွားတဲ့ကားတွေကိုစိတ်သက်ကြွစေတဲ့ဆိုင်းမိုးတွေထောင်းမြရင်အာဘစ်ကားတွေလည်းအော်ဟစ်ပြောကြခဲ့တာပါ။ကယ်လီဖိုးနီးယား CSUSM တက္ကသိုလ်ကဩဂတ Allen Northfield ကလည်းဒီလိုနေမျိုးအမတ်တရားဖြစ်သွားအောင်လို့လာပြီးတော့ဝိုင်းလုတ်ကိုင်းသူတွေကတယောက်နဲ့တယောက်ဆက်ပြီးအကော်ကနေပြီးတော့စိတ်ချတဲ့အနေနဲ့ဘွဲလက်မှတ်ချင်းမျိုးပွဲလုပ်ပေးခဲ့တာလို့ပြောပါတယ
်။ကယောဂါကန့်သတ်ချက်ကိုလူတွေလိုက်နာအောင်လို့ရူမီနီးယားနိုင်ငံသားတယောက်ကသူ့အကောင်းဆုံးလှုပ်တတ်တဲ့နည်းနဲ့ကြိုးပမ်းခဲ့ပါတယ်။ဖနက်ချုပ်သမား Gregory Love ဟာဥရောပဖနက်ဆိုင်85 ဟူးရှိဖက်နှက်တစ်မျိုးကိုတီထွင်ချုပ်ခဲ့တာပါဒီဖက်နှက်စီးထားတဲ့လူနှစ်ယောက်မျက်နှာချင်းဆိုင်ရက်တဲ့ခါမှာတယောက်နဲ့တယောက်ငါးပေလောက်ချားနေမှာဖြစ်ပါတယ်ရုပ်ရှင်သရုပ်ဆောင်တွေအတွက်ချုပ်ပြရတဲ့ဖက်နှက်ပုံစံတစ်မျိုးကိုအခြေခံပြီးတော့ဖန်တီးထားတဲ့သူ့ရဲ့ဟူးရှိဖက်နှက်မှာယူသူ၅ဦးထက်မနည်းရှိတယ်လို့လပ်ကမိလာတယ်မှာပြောပါတယ်ဖက်နှက်တရံအတွက်၃ပေပတ်လေသေချာတစ်ခုလိုအပ်ပြီးတော့နှစ်ယောက်လောက်ချုပ်လို့ရတာဖြစ်ပါတယ်
ပရိတ်နိုင်ငံကအငိမ့်စားပုံမကြီးထွန်မိုးရဲ့အောင်မြင်မှုကိုအားကြပြီးတော့ပရိတ်နိုင်ငံသားနောက်တယောက်ကလည်းသူ့အသက်ကယ်တင်ခဲ့တဲ့ဆေးရုံအတွက်ရောင်းမငွေရှာပေးဖို့ကြိုးပမ်းခဲ့ပါတယ်။အသက်၅နှစ်အရွယ်တိုနီဟွန်ဂယ်က2020ခုနှစ်ထဲမှာရခဲ့တဲ့သူ့ရဲ့ခြေထူးကလေးနဲ့6မှန်ကျော်လမ်းလျှောက်ရင်းနဲ့အီဗာလီနာလန်ဒန်ကလေးဆေးရုံအတွက်ဒေါ်လာ1.24တန်ကောက်ခံပေးနိုင်ခဲ့ပါတယ်။သူငငယ်တုန်းကမိဘရင်တွေရဲ့မသေးယုံသမဲနှိပ်စက်မှုကြောင့်သူ့ရဲ့ခြေနှောင်းစလုံးဖျက်ခဲ့ရတာပါသူ့ရဲ့ခြေထူးကလေးတွေကတော့ဖေဗရူလာကမှရခဲ့တာလို့မွေးစားအမေပေါ်လာဟတ်ဂဲကပြောပါတယ်ရံပုံငွေရှာတဲ့အနေနဲ့အဲ့ဒီလိုလမ်းလျှောက်ရတော့ကိုတိုနီကသဘောကျနေခဲ့တာပါသူ့ရည်မှန်းချက်အတိုင်းဂျွန်လာထဲမှာ6မှန်ကျော်လမ်းလျှောက်နိုင်ခဲ့တဲ့အတွက်တိုနီလည်းကျေနပ်အားရနေပါတယ်ဆေးရုံအတွက်ရံပုံငွေစတာလင်ပေါင်900လောက်ရှာဖို့ကနဦးရည်မှန်းခဲ့ပေမဲ့လည်းမျှော်မှန်းထားတာထက်ကျော်လွန်ခဲ့တာလည်းဖြစ်ပါတယ်
ရရှိနိုင်ငံကအသက်16နှစ်အရွယ်ဘောလုံးသမားတယောက်သွေးပူလေးချိန်ကလုံနေလို့မူကျိုးပစ်ခံရပြီးတော့ဆေးရုံအမြန်ပို့လိုက်ရပေမဲ့အသက်ရှင်မယ်လို့မထင်ခဲ့ကြပါဘူး။ Ivan Zabrowski ဟာမော်စကိုမြို့ဆောင်က FC Nyamia Trubra အသင်းနဲ့ဇူလိုင်လအတွင်းလေးချိန်နေချိန်မှာမူကျိုးပစ်ခံရတာပါ။သတင်းသုံးပတ်ကြာမှာတော့လေဝင်းနဲ့ပကုန်းတဝိုက်မှာမီးလောင်ရအနေငယ်နဲ့ Ivan တယောက်ဘောလုံးကွင်းထဲကိုပြန်ရောက်လာပါတယ်။အသင်းဝင်တွေကိုပကြခရဆူသလိုကူညီကယ်တင်တတ်တဲ့ Ivan တယောက်ဒါလို့ပြန်ပြီးတော့နလန်ထူလာချိန်မှာသူ့ကိုကြီးကြံအဖွဲ့ဝင်ဖြစ်တဲ့ဘောလုံးတင်းကလည်းစာချုပ်ချုပ်ဆိုခဲ့ပါတယ
်။ကာယောက်ကကန္နချက်တွေတင်းကျပ်ပြီးတော့လူတွေတိချခွဲထားတဲ့အစီအစဉ်တွေကြောင့်ပုတ်ကူးဆက်မှုတိတ်မရှိခဲ့တဲ့ဗီယက်နမ်နိုင်ငံမှာပရိတိန်လေယာဉ်မှုတစ်ယောက်ကိုဗစ်ကြောင့်အကြီးကျယ်နာမကျန်းဖြစ်ခဲ့ပါတယ်။အစိုးရပိုင်းဗီယက်နမ်လေကြောင်းလိုင်းလေယာဉ်မှုဖြစ်တဲ့စတီဖန်ကင်မရွန်တစ်ယောက်အလုပ်ဝင်ပြီး၃ရက်အကြာမလာထက်မှဆေးရုံတင်လိုက်ရတဲ့အချိန်မှာတော့ကိုဗစ်ကြောင့်အခြေအနေဆိုးလို့နဲ့လူနာအဖြစ်လူသိအများခဲ့တာပါ။လာနေချီဆေးုံတက်ပြီးချိန်မှာတော့အသက်43နှစ်အရွယ်ကင်မရွန်တယောက်ဇူလိုင်လမှာဆေးုံကဆင်းပြီးပရတိန်ကိုပြန်သွားနိုင်ခဲ့ပါတယ်။ကင်မရွန်ရဲ့နာမကျန်းမှုနဲ့သူ့အသက်ကယ်ဖို့ဆေးဝန်တွေရဲ့ကြိုးပမ်းချက်တွေကိုအကျယ်တဝင့်ဖော်ပြတဲ့သတင်းတွေဟာဗီယက်နမ်နိုင်ငံမှာကယောဂါတိုက်ဖျက်ရေးကိုအောင်မြင်စွာတိုက်ဖျက်ခဲ့တဲ့လက္ခဏာတရားလည်းဖြစ်လာခဲ့တာဖြစ်ပါတယ
်။2020ခုနှစ်ကလူများစုအတွက်ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ခဲ့တယ်လို့ပဲအီတလီနိုင်ငံကအသက်96နှစ်အရွယ်ငင်းစားဂျူဆက်ပပက်တနိုကလည်းအသက်အကြီးဆုံးဘွေးရကြောင်းသားတူဖြစ်လာပါတယ်။ဆစ်စလီမျိုးကနွမ်းပါတဲ့မိသားစုတစ်ခုကနေ1923ခုနှစ်မှာမွေးဖွားခဲ့တဲ့ပက်တနိုဟာစာဖတ်ရတာဝါသနာပါပေမဲ့ငငယ်တုန်းကတက္ကသိုလ်တက်ဖို့မတတ်နိုင်ခဲ့ပါဘူး။အသက်90ဝန်းကျင်ရောက်တော့မှပါလမိုတက္ကသိုလ်ကနေသမိုင်းနဲ့စိတ်ပညာဘာသာရေးဘွဲ့ယူနိုင်ခဲ့တာဖြစ်ပါတယ်။အခုချိန်မှာဘွဲ့မရရင်ဘရော့မှရတော့မှမဟုတ်ဘူးလို့လည်းသူကပြောပါတယ်။၃နှစ်ကြာအပြင်းထန်လီလာသင်ယူပြီးတော့တကဘာလုံးကတ်ယောဂာနဲ့ရင်ဆိုင်နေရတဲ့အချိန်ရောက်တော့မှအီတလီနိုင်ငံအတွင်းအသက်အကြီးဆုံးလူဖြစ်တဲ့ဘွဲတစ်ခုကိုဆက်ခုရခဲ့တာပါသူ့ရဲ့အတန်းပေါ်ရီတဲ့အသက်80ကျော်ကြီးပြီမဲ့လေအတန်းထဲမှာအမြင့်ဆုံးအမှတ်ရပြီးတော့ဂုံတူးတွေနဲ့အောင်မြင်ခဲ့တာလည်းဖြစ်ပါတယ
်ဒါကတော့2020ခုနှစ်အတွင်းဖြစ်ပျက်ခဲ့တဲ့ဝမ်သာကြီးနူးစရာသတင်းတချို့ပါနောက်ထပ်သတင်းကောင်းလေးတွေကိုလည်းကိုသားညုံဦးနဲ့ကျမအနောင်လာတို့ကဆက်ပြီးတင်ဆက်အောင်မှာမို့စောင့်မျှော်အားပေးကြပါအောင်ရှင်
အခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ယင်းသိနိုင်ငံသားတယောက်ဟာပြီးခဲ့တဲ့အပတ်ကရေခဲဘုံထဲမှာအချိန်အကြာဆုံးနေနိုင်သူအဖြစ်ကမ္ဘာစံချိန်သစ်တင်လိုက်နိုင်ပါတယ်။ကနေဒါနိုင်ငံကအဖေတယောက်ကတော့သားဖြစ်သူပါတဲ့မွေးရပါအမှတ်ကြီးအတိုင်းသူ့ကိုယ်လုံးမှာဆေးမြင့်ကြောင်လိုက်ထိုးခဲ့ပါတယ်။အခုလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။ယင်းသိနိုင်ငံသားတယောက်ဟာပြီးခဲ့တဲ့သတင်းဘက်ကဒီကဲပုံလေးမှာအချိန်ကြာဆုံးနေနိုင်သူအဖြစ်ကမ္ဘာစံပယ်သစ်တင်လိုက်ပါတယ်။အသက်34နှစ်အရွယ် Romain van der Dorpe ဟာကင်ဆာရောဂါဝေဒနာခံစားနေရတဲ့ကလေးငယ်လေးအတွက်ရံပုံငွေရှာဖို့အခုလိုအပေါ်ပိုင်းအင်ဂျီဗလာနဲ့ဘောင်းမီတိုလေးပဲဝတ်ပြီးလက်ဖင်အထိရေခဲတွေထည့်ထားတဲ့ပုံလေးမှာ2နာရီ35မိနစ်53စက္ကန့်အကြာနှစ်ခိုင်းကြာခဲ့ပါတယ်။သူကပြီးခဲ့တဲ့စက်တင်ဘာလတုန်းကဩစတြေးလျနိုင်ငံသား Joseph Goebel တင်ထားတဲ့2နာရီမိနစ်3059စက္ကန့်ကိုချိုးလိုက်နိုင်တာပါအခုလိုအေးကန်ထဲမှာဝင်ထိုင်နိုင်ဖို့အတွက်ကိုတော့တခြားနေရာတစ်ခုမှာရောက်နေတယ်လို့စိတ်ကူးခံစားပြီးနေခဲ့ရတယ်လို့ Van Chan Rubey ကပြောပါတယ်လူအယောက်50လောက်ဝမ်းကျင်နေခဲ့ကြပြီးတော့အခုလိုနေနိုင်ဖို့အတွက်လည်းအေးဆက်တဲ့ရေကန်တွေအေးကန်တွေနှင်းတော်တွေထဲမှာကိုယ့်ဘာသာကိုမြုပ်နှံပြီးလေ့ကျင့်ခဲ့ရတယ်လို့ Van Chan Rubey ကပြောပါတယ်သူရရှိတဲ့အလူငွေကိုတော့ Waterloss မြို့မှာရှိတဲ့ Wonder Augustine Clinic ကစာကူညီအဖွဲ့ကိုပေးအပ်လိုရမှာပါ
ကနေဒါနိုင်ငံကအဖေတယောက်ကတော့သားဖြစ်သူစိတ်အားငယ်နေမှာဆိုတာကြောင့်သားဖြစ်သူမှာပါတဲ့မွေးရပါအမှတ်ကြီးအတိုင်းသူ့ကိုယ်လုံးမှာလည်းဆင်းမြင်ကြောင်လိုက်ထိုးခဲ့ပါတယ်။နိုင်30ကြာအနာခံပြီးတော့သူ့ရှစ်နှစ်သားကလေးဒဲရစ်ဂျူနီယာစိတ်အားမငယ်စေဖို့အတွက်အဖေဖြစ်သူဒဲရစ်ဘရူးစီနီယာကပုံစံတူဆင်းမြင်ကြောင်ထိုးခဲ့တာပါ။သားဖြစ်သူရေကူးတဲ့အခါမှာအင်ကြီးမချွတ်ချင်တာကိုသတိထားမိတဲ့အတွက်အခုလိုလိုက်လုံဖြစ်ခဲ့တာဖြစ်တဲ့အကြောင်းအဘာဒါဘီနဲ့အက်ဒမွန်ဒန်မြို့မှာနေထိုင်တဲ့အဖေဖြစ်သူကပြောပါရယ်သူဆေးမင်ကြောင်ထိုးတဲ့နေရာတွေကနာကျင်မှုကိုပိုပြီးခံစားရတဲ့နေရာတွေဖြစ်တယ်လို့ဆေးမင်ကြောင်တက်တူးဆိုင်ပိုင်ရှင်တိုနီဂျစ်ဘတ်ကပြောပါရယ်သတင်း6ပတ်ကနေသတင်း10ပတ်ကြာနိုင်30ကြာအသုံးပြုပြီးတော့ထိုးခဲ့တဲ့တက်တူးကြောင်သားဖြစ်သူအနေနဲ့စိတ်လုံခြုံမှုရှိရှိနဲ့ရေကူးကန်မှာအင်ကြီးချွတ်နိုင်သွားပြီးတော့သူ့အဖေရဲ့လက်ဆောင်အတွက်ကျေနပ်နေပါတယ်ခင်ဗျာ
ခရစ်မတ်ကာလတုန်းကဆန္ဒပုဂ္ဂိုလ်တယောက်ခရစ်မတ်လက်ဆောင်တွေလိုက်ပို့ဖို့ကြိုးစားရင်းတက်ကျူးနဲ့ညှိသွားတဲ့အကြောင်းပြောပြချင်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရီယိုလင်တာမြို့ကဆန္ဒလိုဝစ်ဆင်ထားတဲ့လူတယောက်ဟာပါရာဂလိုက်ဒင်းလေဒီနဲ့လေဟုန်စီးလာရင်းတက်ကျူးနဲ့ညှိပြီးလေထဲမှာတန်းလန်းကြီးချိန်နေခဲ့တာပါ။ဆန်ကရမန်တိုမိသက်ဌာနနဲ့တာပေးဌာနတို့ပူးပေါင်းပြီးဒီဆန္ဒပုဂ္ဂိုလ်ကြီးဘေးကင်းခြင်းနဲ့မြေပြင်ပေါ်ကိုရောက်အောင်ကူညီခဲ့ရပါတယ်။သူကရက်ခွက်ထဲကကလေးတွေကိုတခြားလုံးလိုက်ဝေဖို့ကြိုးစားရင်းအခုလိုဖြစ်သွားတာလို့မိသက်ဌာနကပြောပါတယ်။ကံကောင်းတာကတော့ပါရာဂလိုက်ဒါစီးတဲ့ဒီစင်တာပို့ဖို့ဘေးကင်းကင်းနဲ့တန်ရာမရခဲ့တာပဲဖြစ်ပါတယ်ရှင
်။ထိုင်းနိုင်ငံအလဲပိုင်းဒေသမှာခရစ်မတ်ဆင်နွှဲခဲ့ပုံကတော့ဆင်တွေကိုစင်တာပုံစံဝတ်ဆင်ပေးထားပြီးကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်နှာခေါင်းစည်းတွေလိုက်ဝေပေးခဲ့တာပဲဖြစ်ပါတယ်။ဆင်လေးကောင်နဲ့ဆင်ဦးစီး၄ယောက်လုံးစင်တာကလော့စ်ပုံစံဝတ်ဆင်ထားပြီးတော့ဆင်တွေကိုနှာခေါင်းစည်းအဝတ်တွေတက်ဆင်ပေးထားပါဗျ။အယုဒ္ဓယာမြို့မူလာတန်းကျောင်းရှိမှာကျောင်းသူကျောင်းသားတွေအတွက်နှာခေါင်းစည်း900ကျော်ကိုဝေမျှပေးခဲ့တာဖြစ်ပြီးတော့ COVID-19 ရောဂါနဲ့ပတ်သက်ပြီးအများပြည်သူတွေအနေနဲ့သတိထားမိစေဖို့လည်းရည်ရွယ်ပါဗျ။ COVID-19 ကပ်ရောဂါကြောင့်ခရိုင်နှစ်တွေနဲ့မတူပဲဆင်တွေလည်းကျောင်းထဲကိုမဝင်မဲနဲ့တကြားလုံးလက်ဆောင်တွေအစားအခုလိုနှာခေါင်းစည်းတွေကိုဝေမျှပေးနေတာပါ။ထိုင်းနိုင်ငံမှာဖိခဲ့တဲ့ရက်ပိုင်းတွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်ဖြစ်နေပြီးတော့တချို့ဒေသတွေမှာအသွားလာပိတ်ဆို့ကန့်သတ်တာတွေကိုပြန်လည်လှုပ်ဆောင်နေပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ COVID ကာလအမေရိကန်ပြည်သူတွေအတွက်အကူအညီပေးရေးပါဝင်တဲ့အမေရိကန်အစိုးရအသုံးစီဥပဒေမူကြမ်းကိုစနေနေ့ညသကောင်းရံအချိန်ထိAmerican သမ္မတ Donald Trump ကလက်မှတ်မထိုးပေးတဲ့အတွက်အလုပ်လက်မဲ့ခံစား권တိုးပေးတာနဲ့အင်အားကပေးဖို့အတွက်အခက်တွေ့နေသူတွေအကာအကွယ်ပေးထားမှုတွေဟာတနည်းတွင်နေ့ကစပြီးတက်တန်းကုန်သွားပြီဖြစ်ပါတယ်။ American ပြည်ထောင်စုမှာ COVID-19 ကာကွယ်ဆေးထိုးပေးတဲ့နိုင်ငံသားတိကျတမ9သန်းရှိလာပေမဲ့နောက်ထပ်ကူးစက်သူအရေအတွက်တိုးလာနေတဲ့အတွက် Coronavirus ကရောဂါတိုက်ဖျက်ရေးမှာဒီချိန်ဟာအတင်းဆုံးမခံတဲ့အချိန်ဖြစ်တယ်လို့ထိတ်တန့် American ကူးစက်ရောဂါပညာရှင်ဒေါက်တာအန်ထိုနီဖောက်ချီကတနင်္လာနေ့မှာပြောပါတယ်။ဆောင်းရာသီအားလိုက်ရဲ့အတွင်းစုဝေးမှုတွေမလုပ်ဖို့ကျန်းမာရေးတာဝန်ခံတွေပြင်းပြင်းထန်ထန်သတိပေးပြောနေတာကိုမလိုက်နာပဲဆွေမျိုးပေါင်းသင်းတွေနဲ့တွေ့ဆုံဖို့ခီးထွက်နေတဲ့အမေရိကန်နိုင်ငံသား85သန်းလောက်ရှိနေတဲ့အတွက်နိုင်ငံတွင်းရောဂါကူးစက်မှုတိုးလာမှာကိုစိုးရိမ်နေကြတာပါ။မြန်မာနိုင်ငံမှာတော့ရန်ကုန်တိုင်းတွင် COVID-19 ကူးစက်မှုထပ်ဝက်ကျလာတာဟာပြည်သူတွေရောဂါလာရောက်စစ်ဆေးခံမှုမလုပ်တာကြောင့်ဖြစ်နိုင်တဲ့အတွက်ကြတိထားနေရဆဲဖြစ်တယ်လို့ရန်ကုန်ဆေးရုံကြီးအရေးပေါ်ဌာနကဌာနမှူးဒေါက်တာမော်မော်ဦးကပြောပါတယ်။မြန်မာနိုင်ငံမှာဒီရောဂါအကူးဆက်ခံရသူဟာအခုဆို32,000ကျော်ရှိနေပြီးသေဆုံးရသူက2,600တဦးရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒုတိယတုပ်ဖြစ်နေဘာဆန်းချားကျုံးကိုပြောင်းရွှေ့ပေးဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတနင်္လာနေ့မှာပြောပါတယ်။ဒုက္ခသည်တွေကိုဝေးလံတဲ့ကျုံးကိုထပ်ပြီးမပြောင်းဖို့လူခွင့်ရေးဖွဲ့တွေကတောင်းဆိုနေတဲ့ကြားကနောက်ထပ်တထောင်ဝန်းကျင်ကိုမကြာခင်ရက်တွေအတွင်းမှာပြောင်းရွှေ့ပေးမှာပါ။ဒီလအစောပိုင်းကလည်းဒုက္ခသည်1,600ကျော်ရွှေ့ပြောင်းပေးခဲ့ပြီးဖြစ်ပါတယ်။တနင်္လာနေ့မနေ့ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆန်ရအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.